Welcome to the Voice of America in Burmese.
Mingla mne khin ma shin 2019 khu ni zon la 12 ya boudu ni mne khin VOA season 2 go American Piran su myo ron Washington DC ga ni dai yai thau lwin pe ni ba bi 9 meter 2440 51 to ga ni na sin nai dilo VOA ya Facebook sa myat na VOA Burmese news ga ni pi lo le radio atan hlwin chain na tapie ni na sin nai ma le shin ကျမခွန်ညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါခင်ဗျာကျွန်တော်ရဲမင်းထွန်ပါသတင်းတွေကိုဒေါ်ခင်မျိုးသက်နဲ့အတူကြီးညာပါမယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမက္ကဆီကိုနိုင်ငံနဲ့လူမှုကြီးကြပ်ရေးဆိုင်ရာသဘောတူညီချက်အသေးရရှိကြောင်းအင်ကန်လေးကသတင်းတောက်တွေကိုပြောပါတယ်ဒါပေမဲ့မက္ကဆီကိုနိုင်ငံကတော့ဒီကိစ္စကိုဘာမှမသိဘူးလို့လည်းပြောထားပါတယ်ရှစ်နေကျော်ဝီလျံဘားနဲ့အင်ဖြူရောအကြံပေးဟောင်းကိုတရားစွဲဆိုရေးစီစဉ်ဖို့အောက်လွှတ်တော်ကအင်ကန်လေးမှာမဲခွဲဆုံးဖြတ်လိုက်ပါတယ်ဒီသတင်းတွေနဲ့အတူတခြားနောက်ဆုံးရသတင်းတွေနားဆင်ကြရပါမယ
်။ကောင်းပါပြီရှင်။ထိုက်တန်းရောက်နိုင်ငံတကာသတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့မြောက်ကိုရီးယားခေါင်းဆောင်ကအမေရိကန်သမ္မတထရမ့်စီကိုအင်္ဂါနေ့ကပေးပို့တဲ့စာနဲ့ပတ်သက်လို့သမ္မတထရမ့်ကဘယ်လိုပြောပြခဲ့ပါသလဲ
။ I just received a beautiful letter from Kim Jong-un. I can't show you the letter obviously, but it was a very personal, very warm, very nice letter.
အင်မတန်နှစ်လိုပွဲကောင်းတဲ့စာဖြစ်ပြီးသူတို့ချင်းဆက်ဆံရေးလည်းကောင်းတဲ့အကြောင်းသမ္မတရဲ့ပြောကြားချက်နဲ့တူနားဆင်ကြရမှာပါမြန်မာနိုင်ငံကနေဗြိတိန်အထိမိုင်ပေါင်း 3,000 ခီးရှည်ကိုမော်တော်ဆိုင်ကယ်နဲ့သွားနေကြတဲ့မြန်မာနိုင်ငံသားဆိုင်ကယ်သမား2ဦးရဲ့ဖြတ်သန်းမှုအတွေ့အကြုံတွေမလေးရှားနဲ့ထိုင်းနယ်စပ်ကနေတလုံးမှာမြန်မာနိုင်ငံသား40ကျော်ကိုလူကုန်ကူးသည်တွေကအစရေစာမပေးဘဲပိတ်လောင်ထားတာကိုထိုင်းလူကုန်ကူးမှုတိုက်ဖျက်ရေးရတပ်ဖွဲ့ကကယ်ဆယ်လိုက်တဲ့သတင်းတွေကိုနားဆင်ကြရမှာပါအခုရင်းဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုရဲမင်းထွန်းနဲ့ဒေါက်ခင်မြို့သက်တို့ပြောပြပါမယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမက္ကဆီကိုနိုင်ငံနဲ့လူမှုကြီးကြပ်ရေးဆိုင်ရာသဘောတူညီချက်အသေးရရှိကြောင်းအင်္ဂါနေ့ကသတင်းတောက်တွေကိုပြောပါတယ်။ဒါပေမဲ့မက္ကဆီကိုနိုင်ငံကတော့ဒီကိစ္စကိုဘာမှမသိဘူးလို့ပြောထားပါတယ်။သမ္မတကအင်ဖြူရောမျက်ခင်းပြင်မှာလက်ထဲစာရွက်တရွက်ကိုကန်ရင်ဒီကိစ္စကိုအချိန်တန်ရဲ့မက္ကဆီကိုဘက်ကလည်းကြေညာလိုက်မှဖြစ်ကြောင်းနဲ့သူ့အနေနဲ့စကားတီးကြောင်းအခုလက်ထဲကစာရွက်ဟာသဘောတူညီချက်ဖြစ်ကြောင်းပြောပါတယ်။အမေရိကန်နိုင်ငံတွင်းနေထိုင်မှုခလုံးခွင့်လျှောက်ထားသူတွေကိုလက်ခံထားရှိမဲ့ဘေးကင်းရာတတိယနိုင်ငံအဖြစ်မက္ကဆီကိုနိုင်ငံကသဘောတူသလားဆိုတဲ့သတင်းထောက်တွေရဲ့မိကုံကိုတော့သမ္မတကဖြေကြားခြင်းမရှိပါဘူး။ဒီနေ့နေ့ကလည်းမက္ကဆီကိုနိုင်ငံကြားရေးဝန်ကြီးမာဆယ်လိုအက်ဘရတ်ကိုရိုင်းကလည်းစာရွက်တရက်ကိုလက်ထဲမှာကင်ကာအမေရိကန်နိုင်ငံကိုဝင်ရောက်ဖို့မက္ကဆီကိုနိုင်ငံအတွင်းဖြတ်ကျော်မဲ့သူတွေကိုတားဆီးဖို့တပ်ဖွဲ့ဝင်6000ကျော်ချထားတယ်လို့ကြေညာခဲ့ပြီးတိတက်ပို့ပြီးသူ့မှာပြောစရာမရှိဘူးလို့လည်းပြောပါရယ်။လူမှုကြီးကြပ်ရေးကိစ္စနဲ့နိုင်ငံအငင်းပွားနေတာကိုတုံ့ပြန်တဲ့အနေနဲ့သမ္မတထရမ့်ကမက္ကဆီကိုနိုင်ငံကနေတင်သွင်းတဲ့ကုန်ပစ္စည်းတွေပေါ်အခွန်900ခန်းလုံးစီးကျပ်မယ်လို့ဒီပတ်ထဲမှာချိန်ချောက်ပြောဆိုခဲ့တာပါ။ဒါပေမဲ့မက္ကဆီကိုနိုင်ငံနဲ့ဖြတ်ကျော်ဝင်ရောက်ဖို့ကြိုးစားတဲ့အလဲပိုင်းအမေရိကန်နိုင်ငံကရွှေ့ပြောင်းသူတွေကိုတားဆီးမယ်လို့မက္ကဆီကိုနိုင်ငံကကြေညာတဲ့အခါမှာတော့သူကအခွန်ကိစ္စကိုဆက်မပြောတော့ပါဘူး။
American ယူကောက်ပွဲမှာရုရှားဝင်ရောက်ဆွတ်ဖက်မှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးတာနဲ့ဆက်ဆက်ပြီးတော့ရှေ့နေတဲ့ William Barr နဲ့အင်ဂျီရောချမ်ပီဟောင်း Don McGahan ကိုလွှတ်တော်ကနေဆင့်ခေါ်ချက်ကိုပြတ်ခွက်မှုကြောင့်တရားဆက်ဆိုရေးစီစဉ်ဖို့အတွက် American အောက်လွှတ်တော်ကအင်ကာနေမှာမဲခွဲဆုံးဖြတ်ခဲ့ပါတယ်။2016 American သမ္မတယူကောက်ပွဲမှာရုရှားဂျာဝင်နှောက်ယှက်မှုစုံစမ်းဖို့အတွက်အနောက်ရုရှားကဂျာဝန်နှောက်ယှက်စုံစမ်းမှုကိုအနှောက်ယှက်ပေးဖို့စ조사ပြီးတရားရေးဘိုင်းကိုသမ္မတထရမ့်ပိတ်ပင်ဟန်တားခဲ့သလားဆိုတာကိုစုံစမ်းခဲ့တဲ့အထူးစုံစမ်းမှု Robert Mueller ရဲ့အစိုးရခန်းစာတွေကအရေးကြီးတဲ့ဆွေးနွေးစာတမ်းတွေကိုအမတ်တွေကရယူလိုကြတာဖြစ်ပြီး Amy Roer မှာဖြစ်ဖြစ်ခဲ့တဲ့ကိစ္စတွေနဲ့ပတ်သက်ပြီး McGahan ကိုမေးမြန်းခဲ့ချင်တာဖြစ်ပါတယ်။အခုလိုမဲခွဲဆုံးဖြတ်ခွင့်ပြုလိုက်တဲ့အတွက် Democrat တွေဥဆောင်တဲ့အောက်လွှတ်တော်ကသူတို့သိချင်တာတွေကိုစစ်ဆေးမေးမြန်းနိုင်တော့မှာပါ။မော်လာရဲ့စုံစမ်းစစ်ဆေးမှုမှာမက်ကဟန်ကအဓိကတက်တည်ဖြစ်ပေမဲ့အင်ဘူရောရဲ့ညွှန်ကြားချက်ရလွှတ်တော်ကော်မတီတွေရှေ့မှာထွက်ဆိုဖို့ညှင်းဆိုခဲ့တာပါမော်လာရဲ့အဖွဲ့ကမက်ကဟန်ကို9:30ကျစစ်ဆေးမေးမြန်းခဲ့တုန်းကမော်လာရဲ့စုံစမ်းစစ်ဆေးခေါင်းဆောင်မှုယာရူးကနေထွက်အောင်လုပ်ဖို့အတွက်ထရမ့်ကဖိအားပေးခဲ့ပေမဲ့သူကမလုပ်ခဲ့ဘူးလို့သူ့ရဲ့ရှေ့နေကအစိုးရရှေ့နေတွေကိုပြောကြားခဲ့တာပါမော်လာစုံစမ်းစစ်ဆေးမှုကနေရတဲ့အရေးကြီးဆိုင်ဆက်တန်းတွေကိုတရားရေးဌာနကနေလွှဲပြောင်းပေးရဖို့အတွက်အောက်လွှတ်တော်ကတင်းနှလာနေမှာသဘောတူညီချက်ရခဲ့တာဖြစ်ပါတယ်
။ American သမ္မတရွေးကောက်ပွဲကျင်းပဖို့ရပ်ပေါင်း900တာလူရောတဲ့အချိန်မှာပဲလက်ရှိ American သမ္မတနဲ့သူ့ကိုအနိုင်ရနိုင်တယ်လို့ယူဆခံထားရတဲ့ Democratic Party ကဒုတိယသမ္မတလောင်း Joe Biden တို့မဲဆွယ်စည်းရုံးဖို့ Iowa ပြည်နယ်ကိုအင်္ဂါနေ့တနေ့ထဲမှာရောက်ရှိခဲ့ကြပါတယ်။ရွေးကောက်ပွဲနိုင်လို့သမ္မတဖြစ်လာရင်အသက်88နှစ်အရွယ်ရှိမဲ့ Joe Biden ကို ကျမရေးနဲ့အသက်အရွယ်ရာယာတုနဲ့မတင်တော့ကြောင်းနဲ့ဘိုင်ဒန်ဟာအရင်ကနဲ့မတူပဲလှုပ်ရှားမှုအတော်နှေးကွေးနေပြီလို့သမ္မတထရမ်ကဝေဖန်ပြောဆိုခဲ့ပါတယ်။ Iowa ပြည်နယ်ဟာပြီးခဲ့တဲ့သမ္မတရွေးကောက်ပွဲမှာ Trump ကိုထောက်ခံခဲ့တဲ့ပြည်နယ်တစ်ခုဖြစ်ပြီးပြိုင်ဘက် Hillary Clinton ကိုကိုးမှတ်အသားနဲ့အနိုင်ရရှိခဲ့ပါတယ်။အဲ့ဒီပြည်နယ်က Republican Party ဝင်ကြားသူ့အပေါ်ထောက်ခံမှု80ရာခိုင်နှုန်းကျော်ဆက်လက်တည်ရှိနေပါသေးတယ်။Democratic သမ္မတအရင် Democratic သမ္မတ Barack Obama ကတော့ဒီပြည်နယ်မှာနှစ်ကြိမ်ဆက်တိုက်အနိုင်ရခဲ့ပူပါတယ်။ American Progressive Action Fan အဖွဲ့ကဒုတိယဥက္ကဋ္ဌ Jesse Lee ကတော့ Democratic အနေနဲ့အလုံသမားလူတန်းစားဘက်ကယက်တီပြီးသမ္မတ Trump ကဒီလိုယက်တီမပေးနိုင်ဘူးဆိုတာကိုထောက်ပြနိုင်မယ်ဆိုရင်ဒီပြည်နယ်မှာအနိုင်ပြန်လည်ရရှိနိုင်တယ်လို့လည်းဆိုပါတယ်။ Joe Biden ကတော့တရုတ်နိုင်ငံရဲ့လက်ရှိကုန်သွယ်ရေးနဲ့အခွန်ကိစ္စပြဿနာတွေကြောင့် Iowa လယ်သမားတွေအခက်အခဲကြုံတွေ့နေရတာကိုထောက်ပြပြီးဒီအခြေအနေကို Iowa ပြည်နယ်သားတွေတဲဘယ်သူကမှပိုမသိနိုင်ကြောင်းပြောကြခဲ့ပါတယ်
။ဆူဒန်နိုင်ငံမှာဂျက်ဖြတ်အုပ်ချုပ်ရေးကောင်စီတက်ထူထောင်ဖို့အတွက်တိုက်ခိုက်ခေါင်းဆောင်တွေကသူတို့ရဲ့ဆန္ဒပြမှုတွေကိုအဆုံးသတ်ပြီးဆူဒန်ကိုအုပ်ချုပ်နေတဲ့စစ်ကောင်စီနဲ့ဆွေးနွေးပွဲတွေလုပ်မှာဖြစ်ကြောင်းသဘောတူညီခဲ့ပါတယ်။အပြန်အလှန်အနေနဲ့ဆူဒန်စစ်ကောင်စီကလည်းသူတို့ဖမ်းဆီးထားတဲ့နိုင်ငံရေးကျင်းသားတွေကိုပြန်ပြီးလွှတ်ပေးဖို့သဘောတူခဲ့တယ်လို့ဆူဒန်အရေးချောင်းဝင်ဆောင်ရွက်ပေးနေတဲ့ Ethiopia ကအထူးတန်တမန်မဟာမက်ဒီရီယာကအင်ကာနီမှာခါတူးမှာသတင်းတပ်တွေကိုပြောပါတယ်။ဒါပြင်ဂျက်ဖြတ်အုပ်ချုပ်ရေးကိုအာဏာလွှဲပြောင်းပေးဖို့အတွက်ဆွေးနွေးပွဲတွေမကြာခင်ပြန်ဆဖို့နှစ်ဖက်စလုံးကသဘောတူညီခဲ့တယ်လို့လည်းပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကခါတုံးမှာဆန္ဒပြသူတွေကို RSF တပ်ဖွဲ့တွေကအင်အားသုံးဝင်ရောက်ဖြိုခွင်းခဲ့တဲ့အတွက်တည်ဆုံမှုတွေဖြစ်ခဲ့တာကြောင့်ဆွေးနွေးပွဲလုပ်ဖို့စစ်ကောင်စီရဲ့ကန့်လန့်မှုကမယိုးသားဘူးလို့ဆန္ဒပြခေါင်းဆောင်တွေကအရင်ကပြောခဲ့တာပါ။ဒီဖြိုခွင်းမှုမှာလူပေါင်း118ယောက်တည်ဆုံခဲ့တယ်လို့တိုက်ခိုက်တဲ့မဟာမိတ်ဖြစ်တဲ့ဆရာဝန်တွေကပြောပေမဲ့ဆူဒန်ကျန်းမာရေးဝန်ကြီးဌာနကတော့တည်ဆုံသူစုစုပေါင်းက46ယောက်တည်းမပေါ်ဘူးလို့ပြီးခဲ့တဲ့သတင်းပတ်တွေကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။
ဒီ American တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 9133လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
် VOE မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓဦးနေ့မနေ့ခင်သတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်ခင်ဗျာအမေရိကန်ပြည်ထောင်စုနဲ့မြောက်ကိုရီးယားနိုင်ငံတို့ကြားနျူကလ িয়ার ဆိုင်ရာဆွေးနွေးပွဲကိစ္စတွေရှင်းမလို့နောက်မဆုတ်တာဖြစ်နေတဲ့အချိန်မှာပဲမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းစီကစာတစောင်လက်ခံရရှိခဲ့တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအင်ကာနေကပြောပါတယ်။ဒီစာဟာပို့ကိုရေးရရေးထားတဲ့နှစ်လိုပွဲကောင်းတဲ့စာတစောင်ဖြစ်ကြောင်းသူနဲ့ကင်ဂျွန်အွန်းတို့ကြားကောင်းမွန်တဲ့ဆက်ဆံရေးရှိကြောင်းနောက်ထပ်ဆွေးနွေးပွဲရှိနိုင်တယ်လို့သတင်းတောက်တွေကိုသမ္မတထရမ့်ကအင်ပြောမှာပြောခဲ့ပါတယ်။ဒီစာကြောင့်အပြုသဘောဆောင်တဲ့တူတက်မှုတွေရှိနိုင်တယ်လို့ပြောပေမဲ့အသေးစိတ်ကိုတော့သူကမပြောခဲ့ပါဘူး။ဒီနေ့အစောပိုင်း February လအတွင်းကဗီယက်နမ်နိုင်ငံ Hanoi မြို့မှာလုပ်ခဲ့တဲ့ Trump နဲ့ Kim တို့ရဲ့ထိပ်သီးအစည်းအဝေးမအောင်မြင်ဖြစ်ကြတဲ့ကကိုရီးယားကျွမ်းစစ်နျူကလ িয়ার ကိစ္စလက်နက်ကင်းစင်ရေးဆွေးနွေးပွဲကိစ္စလက်ခဲတက်လဲဖြစ်နေကြတာပါ။အဲ့ဒီကလေးကမြောက်ကိုရီးယားနိုင်ငံကဒုံးကျည်ဆန်းသတ်မှုတွေပြုလုပ်ခဲ့လို့ American နဲ့သူ့ရဲ့မဟာမိတ်တွေက Kim Jong Un အနေနဲ့တကယ်ပဲဆွေးနွေးပွဲတွေပြန်လုပ်ချင်သလားဆိုတာကိုသံသယဖြစ်နေကြပါတယ်။ဒုံးကျည်ဆန်းသတ်တာဟာကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ကိုချုပ်ပေါက်တာဖြစ်တယ်လို့ American မျိုးသားလုံခြုံရေးအကြံပေး John Bolton နဲ့ American ရဲ့မဟာမိတ်တွေကပြောပေမဲ့ Trump ကတော့ဒါကိုသိပ်မဆိုးရင်ဘူးလို့လည်းပြောပါတယ်။American ထောက်လိုက်ရေး agency တွေကတော့မြောက်ကိုရီးယားကောင်ဆောင် Kim ဟာ nuclear လက်နက်တွေကိုဆွန့်လွှတ်ဖို့ရည်ရွယ်ချက်မရှိဘူးလို့ဆိုပါရယ်။သမ္မတ Trump အနေနဲ့ဂျပန်နိုင်ငံ Osaka မြို့မှာဒီလနှောက်မိုက်မှာပြုလုပ်မဲ့ G20 အစည်းအဝေးမှာတော့တောင်ကိုရီးယားသမ္မတ Moon Jae-in နဲ့တွေ့ဆုံဆွေးနွေးဖို့ရှိပါရယ်။ဒီသတင်းအသေးစိတ်ကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါရယ်ခင်ဗျာ။
စီးရီးယားနိုင်ငံမှာ Damascus က Four Season Hotel ဆောက်လုပ်တာအပအဝင်အစ်မြင့်လုပ်ငန်းကြီးတွေလုပ်ကိုင်နေတဲ့စစ်မှုလုပ်ငန်းရှင် Samuel Force ဟာစီးရီးယားသမ္မတ Bashar al-Assad ပို့ပြီးချမ်းသာအောင်လုပ်ပေးနေတယ်လို့ဆွဆွဲပြီး American ပြည်ထောင်စုကအင်ကာနေမှာအရေးယူတန်းခတ်ကြောင်းကြေညာလိုက်ပါတယ်။ Samuel Force ဟာအာဏာရှင်အဆက်အစွဲကိုတိုက်ရိုက်ပံ့ပိုးမှုရှိနေကြောင်းနဲ့သူကအဆက်အစွဲရဲ့ရက်ဆက်မှုကြောင့်ထွက်ပြေးချသူတွေရဲ့မြေတွေကိုခိုးယူပြီးဇင်ခံအဆောက်အဦတွေဆောက်ပေးနေကြောင်းအကြမ်းဖက်မှုနဲ့ဗန်ဒိုင်းဆိုင်ဆောင်ဆန်းထောက်လိုင်းဌာနလက်ထောက်ဗန်ဒိုင်းဝန်ကြီးရှီဂယ်မန်ဒယ်ကာကကြေညာချက်မှာပြောကြားပါတယ်။ American ဗန်ဒိုင်းဝန်ကြီးဌာနက Fox နဲ့သူ့ရဲ့ Amen Holding Company ပိုင်ဆိုင်မှုအားလုံးကိုအမြင်မဲဆင်းသွင်းခဲ့တာပါ။အဲ့ဒီထဲမှာ Four Seasons Hotel လည်းပါဝင်ပါတယ်။ဒီ hotel ဟာ Syria မှာတာဝန်ကျတဲ့ကုလသမဂ္ဂဝန်ထမ်းတွေအခြေစိုက်ရနေရဖြစ်ပါတယ်။ American ရဲ့အရေးယူမှုကလည်း Fox ရဲ့ American နိုင်ငံနဲ့ပိုင်ဆိုင်မှုအားလုံးကိုထိန်းချုပ်ထားမှာဖြစ်တဲ့ပြင် American ကလည်းတဆင့်ငွေကြေးဆက်သွယ်မှုဒါမှမဟုတ်သူပိုင်အားလုံးအတွက်ကိုထိန်းချုပ်မှာလည်းဖြစ်ပါတယ်။ဒါပြင် Fox က American အရေးယူတန်းခတ်မှုချထားတဲ့ Iran Sea ကရေနံကို Syria ကိုတင်ပို့နေတာဖြစ်ကြောင်းလည်းဗန်ဒိုင်းဝန်ကြီးဌာနကကြေညာချက်မှာဖော်ပြထားပါတယ်။
ဝီကီလီတီထောင်သူဂျူလီယန်အဆန်ချ်ကိုအမေရိကန်နိုင်ငံကိုလွှဲပြောင်းပေးဖို့အမေရိကန်တရားရေးဝန်ကြီးဌာနကဗြိတိန်နိုင်ငံကိုတရားဝင်တောင်းဆိုလာပြီဖြစ်ပါတယ်။ရှုဝက်တန်တမန်ကေဘယ်ဒီနဲ့စစ်ပွဲမှတ်တမ်းအမြောက်အများကိုထုတ်ပြန်မှုနဲ့ပတ်သက်တဲ့ဆက်ဆွဲချက်တွေကိုရင်ဆိုင်မှုအတွက်သူ့ကိုလွှဲပြောင်းပေးဖို့တောင်းဆိုခဲ့တာလို့အမေရိကန်ရာရှိတူကအင်္ဂါနေ့မှာပြောပါတယ်။တရားဝင်တောင်းဆိုတဲ့စာကိုနောက်ဆုံးတောင်းဆိုရမယ့်ရက်ဂျွန်လ17ရက်နေ့မှာတိုင်ခင်ပြီးခဲ့တဲ့အပတ်ကြာသားပရိသတ်ကပြေပို့ခဲ့တာပါ။အမေရိကန်နဲ့ဗြိတိန်နိုင်ငံတို့အကြားမှာရှိတဲ့လွှဲပြောင်းရေးဆိုင်ရာစာချုပ်အရဂျူလီယန်အဆန်ချ်ကိုဗြိတိန်နိုင်ငံကဖမ်းဆီးထိန်းသိမ်းခဲ့တဲ့ April 17ရက်နေ့ကစပြီးရက်ပေါင်း60အတွင်းအမေရိကန်အနေနဲ့တောင်းဆိုဖို့လိုပါတယ်။ Australia နိုင်ငံမှာပွေးဖွားသူ Computer Programmer Assange ကို American ပြည်ထောင်စု Virginia ပြည်နယ်တရားရုံးတစ်ခုက Afghanistan နဲ့ Iraq စစ်မြေပြင်ဆိုင်ရာထောက်ပံ့မှုများစွာသောအစီရင်ခံစာနဲ့ Guantanamo အချင်းထောင်အတွင်းအခြေအနေဆိုင်ရာအစီရင်ခံစာတွေကို American တပ်သား Chelsea Manning နဲ့အတူပူးပေါင်းပြီးတရားမဝင်ရယူထုတ်ပြန်ခဲ့ပုံနဲ့တရားစွဲဆိုထားခဲ့တာဖြစ်ပါတယ်
။ India နိုင်ငံအနောက်ပိုင်း Gujarat ပြည်နယ်ထဲမှာလာမယ့်နှစ်အတွင်းတိုက်ခတ်တော့မယ့် Vayu မုန်တိုင်းလမ်းကြောင်းတွင်းမှာကျနေတဲ့ဒေသခံ3သိန်းလောက်ကိုဘေးလွရာပြောင်းရွှေ့ပေးဖို့လုပ်နေပြီလို့အာနာဘယ်တွေကအင်ကာနေမှာပြောပါတယ်။မုန်တိုင်းဟာဂျူလ23ရက်မနေ့အစောပိုင်းမှာကုန်းတွင်းပိုင်းကိုရောက်လာမယ်လို့မိုးလေဝသဌာနကခန့်မှန်းထားကြောင်းပြည်내အကြီးတန်းအရာရှိကပြောပါတယ်။ဒီမုန်တိုင်းလမ်းကြောင်းပေါ်ချက်ရောက်နေတဲ့ကံယူရန်ဒေတာ၁၀ခုကမြေနဲ့ရနေရာတွေမှာနေထိုင်သူပေါင်း3သိန်းလောက်ရှိတာကြောင့်သူတို့ကိုဗုဒ္ဓဘူးနဲ့ပြီးတိုင်ရွှေ့ပြောင်းပေးတာဖြစ်ပါတယ
်ဗုဒ္ဓဘူးနဲ့မြန်မာခင်ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မြို့သက်နဲ့ကိုရဲမင်းထွန်းတို့ပြောပြပေးသွားတာပါရှင်အခုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဆက်တိုက်နာဆင်ရပါမယ်အမေရိကန်ပြည်ထောင်စုနဲ့မြောက်ကိုရီးယားနိုင်ငံကြားဆက်ဆံရေးရှင်းမတိုးနောက်မဆုတ်ဖြစ်နေချိန်မှာအင်ကာနေကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်ကသူ့စီစာတစ်စောင်ပေးပို့ခဲ့တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောလိုက်ပါတယ်။ဒီစာဟာပုဂ္ဂိုလ်ရေးအရရေးတဲ့နှစ်လိုပွဲစာတစ်စောင်ဖြစ်ပြီးသူတို့နှစ်ဦးကြားကောင်းမွန်တဲ့ဆက်ဆံရေးရှိကြောင်းလည်းသမ္မတထရမ့်ကပြောပါတယ်။ VOE သတင်းတောက်ဝိန်းလီပေးပို့ထားတဲ့သတင်းအပြည့်အစုံကိုကိုရဲမင်းထွန်းကပြောပြပေးပါမယ်ရှင်။
American ပြည်ထောင်စုနဲ့မြောက်ကိုရီးယားနှစ်နိုင်ငံအကြားဒီနှစ် February လထဲမှာကျင်းပခဲ့တဲ့ Hanoi ထိပ်သီးဆွေးနွေးပွဲမအောင်မမြင်နဲ့ပြီးဆုံးသွားပြီးတဲ့နောက်မှာနှစ်နိုင်ငံဆက်ဆံရေးရှေ့မတိုးတာနောက်မဆုတ်တာရှိနေခဲ့ပါတယ်။ဒီအတောအတွင်းမြောက်ကိုရီးယားနိုင်ငံကဒုံးလန်နဲ့တချို့စမ်းသပ်ပြစ်လို့တလို့ဇွန်လ5ရက်နေ့ကလည်းမြောက်ကိုရီးယားနိုင်ငံအနေနဲ့စစ်ရှေ့တိကံမှုအကန့်အသတ်ရှိတယ်လို့ပြောကြခဲ့ပြီးနျူကလ িয়ার ရေးဆွေးနွေးပွဲတွေအပေါ်ချိကပ်ပုံကိုAmerican နိုင်ငံအနေနဲ့ပြောင်းလဲဖို့မြောက်ကိုရီးယားနိုင်ငံကတောင်းဆိုခဲ့ပါတယ်။ဒီအချိန်နဲ့ရောက်နေချိန်မှာ American ပြည်ထောင်စုသမ္မတ Donald Trump ကတော့သူနဲ့မြောက်ကိုရီးယားကောင်ဆောင်တို့ဆက်ဆံရေးအခြေအနေကောင်းမွန်နေတယ်လို့ဆိုပြီး Kim Jong-un စီကစာတစောင်းတနင်္လာနေ့ကလက်ခံရရှိခဲ့တယ်လို့သတင်းထောက်တွေကအခုလိုပြောပြပါတယ်။
I just received a beautiful letter from Kim Jong-un. I can't show you the letter.
မနေ့ကပဲကျွန်တော် Kim Jong-un စီကစာတစောင်းကိုလက်ခံရရှိခဲ့ပါတယ်။အဲဒီစာကိုခင်ဗျားတို့ကိုနောက်တော့ကျွန်တော်ပြပါမယ်။တဲ့ကိုနှွေးထွေးပြီးပုပ်ကိုရေးအရာရေးထားတဲ့စာတစောင်ဖြစ်ပါတယ်ဒီစာအတွက်ကျေးဇူးတင်တဲ့အကြောင်းပြောချင်ပါတယ
်အင်ဖြူရာမှာသတင်းနောက်တွေကိုအခုလိုပြောကြစင်ပါပဲသမ္မတထရမ့်ကသူ့လက်ထက်မှာမြောက်ကိုရီးယားဘက်ကနျူကလ িয়ার စမ်းသပ်မှုရပ်ဆိုင်းခဲ့ကြောင်းဥပမာပေးပြောကြရင်သူတို့နှစ်ဦးကြားရှိတဲ့ကောင်းမွန်တဲ့ဆက်ဆံရေးနဲ့နောက်ထပ်ထိပ်သီးဆွေးနွေးပွဲတစ်ခုရှိလာနိုင်ကြောင်းအခုလိုပြောခဲ့ပါတယ
် No nuclear testing no major missile testingNothing like when I first got
nuclear lane စမ်းသပ်တာမရှိတော့ပါဘူး။သိအန်ရည်ကြီးရဲ့ဒုံးကျည်စမ်းသပ်တာမျိုးလည်းမရှိတော့ပါဘူး။ဘာတခုမှကျွန်တော်သမရဖြစ်ခါစားနဲ့မတူတော့ပါဘူး။ကျွန်တော်သမရဖြစ်ခါစားကမြောက်ကိုရီးယားကိစ္စကတပုတ်အရှုပ်ကြီးတစ်ခုပါပဲ။ကျွန်တော်တို့နှစ်ယောက်ရဲ့ဆက်ဆံရေးကတိတ်ကောင်းပါတယ်။မနေ့ကရတဲ့စာကြောင့်ကျွန်တော်ပြောနိုင်တာကထူးခြားကောင်းမွန်မဲ့ဟာတခုခုဖြစ်လာတော့မယ်ဆိုတာပါပဲ။
ဘယ်လိုထူးခြားတဲ့တိုးတက်မှုတွေဖြစ်ပေါ်လာမလဲဆိုတာကိုတော့သမ္မတထရမ့်ကအသေးစိတ်မပြောခဲ့ပါဘူး။မြောက်ကိုရီးယားကတာတူပစ်ဒုံးမြန်စမ်းသပ်မှုတွေပြုလုပ်မှုအပေါ်မှာသမ္မတထရမ့်ကသူ့အနေနဲ့စိုးရိမ်ပူပန်မှုသိပ်မရှိဘူးလို့ပြောထားခဲ့ပါတယ်။ Anna Fifield ရေးသားထားတဲ့ The Great Successor စာအုပ်မှာ Kim Jong-un ရဲ့အဖေဒူမအေကွဲအကိုဖြစ်သူ Kim Jong-nam ဟာ CIA နဲ့ပတ်သက်နေတယ်လို့ဖော်ပြထားပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးသတင်းတောက်တွေကသမ္မတထရမ့်ကိုမေးတဲ့အခါသမ္မတကအခုလိုပြောပြခဲ့ပါတယ်။
I saw the information about the CIA with respect to his brother or half brother
Kim Jong Un ရဲ့ဖေဒူမေကွဲအကူက CIA နဲ့ပတ်သက်ခဲ့တယ်ဆိုတာကိုဖတ်လိုက်ရပါတယ်ဒီမှာကျွန်တော်လက်ထက်မှာဒီကိစ္စမျိုးမဖြစ်ကိုမဖြစ်စေရဘူးလို့သူ့ကိုကျွန်တော်ပြောပါမယ
် American ထောက်လိုင်းရေး agency တွေကတော့မြောက်ကိုရီးယားကောင်ဆောင် Kim ဟာနျူကလ িয়ার လက်နက်တွေကိုစွန့်လွှတ်ဖို့ရည်ရွယ်ချက်မရှိပါဘူးလို့ဆိုပါတယ်ဒါအပြင်မြောက်ကိုရီးယားရဲ့ဒုံးပျံလက်နက်စမ်းသပ်မှုတွေဟာလည်းကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုချိုးဖောက်နေတယ်လို့မြို့သားလုံခြုံရေးအကြံပေး ဂျွန်ဘောလ်တန်နဲ့အမေရိကန်ရဲ့မဟာမိတ်နိုင်ငံတွေကပြောနေကြပါတယ်။ဒါပေမဲ့သမ္မတထရမ့်ကသူနဲ့မြောက်ကိုရီးယားခေါင်းဆောင်တို့အကြားကောင်းမွန်တဲ့ဆက်ဆံရေးရှိကြောင်းအကြိမ်ကြိမ်ပြောဆိုခဲ့တယ်လို့တလနာနေကလက်ခံရရှိတဲ့စာအရလည်းနောက်ထပ်ဆွေးနွေးပွဲထပ်ရှိလိမ့်မယ်လို့မျှော်လင့်နေပါတယ်။သမ္မတထရမ့်အနေနဲ့ဂျပန်နိုင်ငံအိုဆာကာမြို့မှာဒီလနောက်ပိုင်းမှာပြုလုပ်မဲ့ G20 အစည်းအဝေးမှာတော့တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့တွေ့ဆုံဆွေးနွေးဖို့ရှိကြောင်းပါခင်ဗျာ။
ကိုရမင်းထွန်းပြောပြသွားတာပါရှင်။အခုတော့မြန်မာဆိုင်ကယ်သမားတွေရဲ့မိုင်တောင်းချီခရီးစဉ်ကိုအလှည့်ပေးကြပါတယ်။မြန်မာနိုင်ငံကနေဗြိတိန်နိုင်ငံအထိမိုင်ပေါင်း3000နီးပါးမော်တော်ဆိုင်ကယ်ခရီးရှည်မောင်းနှင်နေတဲ့မြန်မာနိုင်ငံသား2ဦးဟာအခုတရုတ်နိုင်ငံအနောက်တောင်ပိုင်းဆီချွန်ပြည်နယ်ကိုရောက်နေပါပြီ။ရန်ကုန်ကနေစထွက်လာတဲ့အချိန်ကနေအခုသတင်းပတ်နှစ်ပတ်ကြာလာပြီးတဲ့နောက်မော်တော်လော့ခရီးသွား2ဦးရဲ့နောက်ဆုံးအခြေအနေနဲ့အတွေ့အကြုံတွေကိုမတ်အင်ဂျင်နိုင်ကဆက်ပြီးတော့ပြောပြပေးမှာပါရှင်
။မေလ26ရက်နေ့ကရန်ကုန်မြို့ကနေစတင်ထွက်ခွာလာတဲ့မော်တော်လော့ခီးသွားနှစ်ဦးဖြစ်တဲ့ကိုအောင်ကျော်ဝင်းနဲ့ဆိုင်းစွန်ဖာရူဟာဂျွန်လ17ရက်နေ့မနေ့ကတရုတ်နိုင်ငံဆီချွန်ပြည်နယ်ကိုရောက်ရှိနေပါပြီ။လမ်းခီးစဉ်တစ်ထောက်ခဏနားခိုင်မှာသူတို့ကိုအားပေးနေတဲ့သူတွေကိုမော်တော်လော့ Facebook ဗီဒီယိုကနေအခုလိုနှုတ်ဆက်ခဲ့ကြပါတယ်။
ကျွန်တော်ဒီနေ့ဆိုရင်ကျွန်တော်နှစ်ပတ်ပြည့်သွားပါပြီ။ကျွန်တော်ညာဘီရထွက်လာ။ဘာလို့လွန်လဲဆိုတော့အစားတောက်နေတော့လ
ွန်တယ်။အစားတော့မစားလွန်ပါဘူ
း။တခါလာလဲဒီစားတောက်ပဲဖြစ်နေ။ပါလေပေါ့စီရဲ့တဲနို့ရေရဲ့ဥရဲ့
ကစိုးဥတောင်ဖို့အာလူရဲ့မိရှိလိုမျိုးခေါ်ဆွဲရဲ
့ဟုတ်တယ်ဟုတ်တ
ယ်ကျွန်တော်ပြက်မွေးငါလို့ပေါ့နော်ရှမ်းကောက်ဆွဲတယ်ပေါ့လေ
ဟုတ်တယ်
အဲ့ဒါလေးရေဆောင်တော့
စီချွမ်းပြည်နယ်မြောက်ခင်သူတို့ဖြတ်တန်းမောင်းနေခဲ့တဲ့ယွန်းနန်ပြည်နယ်အနောက်မြောက်ပိုင်းတိဘက်လူမျိုးအများစုနေထိုင်တဲ့ရှန်ဂရီလာမြို့ကနမဲကျော်ဖျားကျောင်းတွားရောက်ခဲ့တဲ့အတွေ့အကြုံကိုလည်းနှစ်ဦးလုံးကအခုလိုပြောပြပါတယ်
ရှန်ဂရီလာပေါ့
ရှန်ဂရီလာပေါ့နော်ကျွန်တော်တကယ်အရင်သွားချင်တဲ့နေရာလေးရှန်ဂရီလာတెంပယ်အရင်လည်းနာမည်ကြီးရယ်အရင်လည်းတပ်ပယ်ဖို့ကောင်းတယ်အတွင်းထဲမှာတော့ကျွန်တော်ရိုက်လို့မရလို့မရိုက်ထားဘူး
ဘုန်းကြီးကျောင်းကတော့တိဘက်ဘုန်းကြီးကျောင်းပေါ့နော
်ဟုတ်တယ်သ
ူတို့ကတော့တိဘက်Chinese လူမျိုးတွေပေါ့နော်မိရပါရင်တော်တော်လေးကိုရွှေရောင်တောက်
ဟုတ်တယ်ရွှေရောင်တောက်ပါပြီးတော့
တောတောင်ကျွန်တော်တို
့ဟုတ်တယ
်ခရေထဲမှာ
အဲ့မှာကျွန်တော်
တပ်ပယ
်သူတို့ရဲ့ဒီခေါင်းလောင်းလိုလားပါလားဒီ
ဘာလောင်း
ဒီကျွန်တော်သုံးပတ်လဲရ
သုံးပတ်လဲရလက်ကောင်း
လက်ကောင်းဆိုပြီးတော့အဲ့လေးလောက်ကြရကျွန်တော်တို့
စီချွမ်းပြည်နယ်ကတိဘက်လူမျိုးတွေနေထိုင်တဲ့ကဘာလှည့်ခီးသွားတွေအလာများတဲ့ရတ္တိမြို့ရဲ့အကြောင်းနဲ့အစားအသောက်ရာသီဥတုအတွေ့အကြုံတွေကိုကိုအောင်ကျော်ဝင်းနဲ့ဆိုင်းစွန်ဖာရူကဗီဒီယိုကနေအခုလိုပြောပါတယ
်။မြန်မာပြည်မှာစီချွမ်းနဲ့ပတ်သက်ပြီးတော့ဆိုကျွန်တော်သိတာဆိုစီချွမ်းချီလီချစ်ကင်ဖရိုက်တို့ပါတော့တို့ပါတော
့ဒီနေ့ကျွန်တော်တို့စီချွမ်းမှာတော့ညနေပိုင်းရောက်တော့ရာဒီမျိုးလေးရတော့တော်တော်လေးရှိဖို့ကောင်းတယ်နော
်တော့
ညကန်လေးနာမီနာလေးပါဟု
တ်တယ်
အဲ့ဒါကျွန်တော်တို့ဟွာလုပ်တယ်ညစာကတော့ကျွန်တော်တို့ဟွာလေးပဲအကင်လေးတွေပဲကျွန်တော်တို့အာစားကြတယ်စားပြီးတော့ညနေကျတော့ကျွန်တော်တို့နည်းနည်းနားကြတယ်ဒါပေမဲ့မနေ့ကတော့နည်းနည်းစားပြီးတော့ညစလုံးနည်းနည်းအေးလို့လားမသိဘူ
းအေး
တယ်ဒီမှာစီရလို့လားမသိဘူးဟိုဖြစ်ကျွန်တော်ကျွန်တော်ရဲ့ heat degree ကလည်းတက်လို့မရအ
ဲ့ဒါ
တော်တော်လေးကိုအဲ့ဒီကိစ္စလည်းတော်တော်ပြင်းရှင်းရတယ်ရှေ့လျှောက်ကအေးရဲ့နေရာကြီးတော့ဆက်သွားမှာဆိုတော့
ကျွန်တော်လည်းစီချွမ်းချီလီတွေစားလိုက်တော့ကျွန်တော်နည်းနည်း
ချင်းမကောင်
ကျွန်တော်ဆေးပိုင်တောက်ထားတယ်အမြင့်ပြရတော့ကျွန်တော်တို့အခု6000ကျော် 1000 နီးပါးမှာရောက်နေပြီးတော့အသက်ရှူတာတိတ်မဝသလိုဖြစ်တယ
်မနေ့ကလေးဖြစ်တယ်ချောင်းလေးမှာညနေပိုင်းတည်ရင်လည်းကျွန်တော်တို့ရည်စရာကြီးတော့ဖြစ်သွားတယ
်ဟုတ်တယ်သူကလည်းသူ high ဖြစ်နေလူကလေရည်ကြီးနေတ
ယ်အရင်ရည်စရာကြီးရည်တစ်ခုပြောလိုက်လို့ရည်ကြီးနေ
ဆိုတော့အဲ့ဒါလေးကကျွန်တော်ဒီရက်ပိုင်းလို့ဖြစ်တာပေါ့နော်ဟုတ်ကျွန်တော်အားလုံး okay ပါတယ်ကျန်မာရေး okay တယ်ဟိုလမ်းကြောင်းလည်း okay တယ်
သူတို့ရဲ့ခီးစဉ်လမ်းကြောင်းအရာတရုတ်နိုင်ငံမြောက်ပိုင်းကနေမွန်ဂိုလီးယားထိဆက်လက်မောင်းနှင်မှာဖြစ်ပြီးအဲ့ဒီနောက်ကာဇက်စတန်နိုင်ငံဖြတ်ပြီးရုရှားကိုဝင်ပြီးတဲ့နောက်နော်ဝေး၊ဒိန်းမတ်၊ဂျာမနီ၊နယ်သာလန်တို့ကတဆင့်ဗြိတိန်နိုင်ငံလန်ဒန်ထိမော်တော်ဆိုင်ကယ်နဲ့ဖြတ်သန်းမောင်းနှင်ကြမှာဖြစ်ပါတယ်။ရုရှား၊နော်ဝေးစတဲ့မြောက်ဝင်ရိုးစွန်းနဲ့နီးတဲ့နိုင်ငံတွေဖြတ်သန်းမောင်းနေတဲ့အခါမှာရင်ဆိုင်ရနိုင်တဲ့ရာသီဥတုအစားအသောက်အနေအထားနဲ့ပတ်သက်လို့နော်ဝေးနိုင်ငံမှာအခြေချနေထိုင်နေတဲ့မက်ကီတီအေးကအခုလိုပြောပြပါတယ်။
ရောင်းရိုးစုံနဲ့ပုံနေတဲ့အတွက်ကြောင့်တော့ဟိုတစ်နှစ်လုံးတော့အေးတာပါပဲဟိုဒါပေမဲ့ဒီချိန်ကတော့အေးပေါ်ဆုံးအချိန်ပေါ့နော်ရုရှားကိုဖျက်တဲ့အချိန်မှလည်းသူတို့အေးမှာပဲရုရှားကနေပြီးတော့နော်ဝေးတွေဝင်မယ်ဆိုလို့ရှိရင်တော့နော်ဝေးနိုင်ငံရဲ့မြောက်ဆုံးဆုံးလောက်ကိုတော့ကြားတယ်အဲ့ခါကျတော့မြောက်ပိုင်းမှလည်းတော့အေးရောအေးတယ်ဒါပေမဲ့ဒီအချိန်နေမှာဘာတွေရှိလဲဆိုတော့အမမင်းနိုင်စံတို့ပါတော့ပေါ့နော်အဲ့ဒါဒီကိုမြင်နိုင်တဲ့နေရာတွေကိုသူတို့ဖြတ်လာလို့ရတယ်ဒီချိန်ကဒီမှာဟိုစာနေတာရှည်တဲ့အချိန်ကိုဂျွန်လလေလောက်ဆိုရင်တညလုံးမြင်မွေတဲ့အချိန်ကြီးရှိတယ်အဲ့တော့ည12နာရီအထိနေအောင်ကိုမြင်နေရတယ်နော်ဝေးကအရင်မိုးများတဲ့အတွက်နေရာစီမှာလည်းမိုးရွာတော့မိုးရွာတဲ့နေ့တွေကြုံရမယ်လေတိုက်တဲ့နေ့တွေကြုံရမယ်အဲ့လိုမိုးရွာတဲ့နေ့တိုက်တဲ့နေ့တော့သူတို့ခင်းနေနေကြမ်း အစာအတောက်ကတော့သူတို့အခက်ခဲနေနေဖြစ်နိုင်တယ်ဘာလဲဆိုတော့မြောက်ပိုင်းတို့ဘာလို့မှကြတော့အစာအတောက်တွေကဒီရ traditional အစာအတောက်တွေနဲ့ဟိုစားအတောက်တိုင်းတာတစ်ခုအထိဟင်းဟေးရွက်တွေအတင်းထန်နေဆိုနဲ့အဲ့ဒါတစ်ခုတော့သူတို့နည်းနည်းသူတို့ရှင်းစမ်းရမယ်ဒါပေမဲ့ဒါတွေကလည်းသူတို့ရုရှားတို့ဘာလို့ဖြတ်လာပြီဆိုတော့ကျုံကူပြီးသားတော့ဖြစ်မှာမော်တော်လော့ခီးသွားတဲ့ဥဟာအာရှကနေဥရောပအထိမိုင်
ြမှာဖြစ်ပါတယ်မော်တော်လော့ခီးသွားဖွဲ့ဝင်နှစ်ဦးရဲ့အပြန်ခီးစဉ်ကိုတော့အသေးချာမသိရသေးပေမဲ့တူရကီနိုင်ငံကတဆင့်အာရှနိုင်ငံတွေဘက်ပြန်ဝင်ဖို့ရထားတယ်လို့ဆိုပါတယ် BMW မျိုးစားမော်တော်ဆိုင်ကယ်နဲ့မောင်းနှင်တဲ့သူတို့ခီးစဉ်အတွက် MPRL ENP စွမ်းအင်ကုမ္ပဏီကနေအဓိကပံ့ပိုးထားပါတယ်ရှင်
မင်းဂျင်နိုင်ပြောပြသွားတာပါရှင်အခုတော့လူကုန်ကူးမှုသတင်းတပုတ်ကိုပြောပြပေးခြင်းပါတယ်မလေးရှားနိုင်ငံနဲ့နယ်စပ်ထိုင်းနိုင်ငံတောင်ပိုင်းကနေတလုံးမှာပိတ်လောင်ထားခံထားရတဲ့မြန်မာနိုင်ငံသား40ကျော်ကိုလူကုန်ကူးမှုတိုက်ဖျက်ရေးထိုင်းအာဏာပိုင်တွေကကယ်ဆယ်လိုက်ပါတယ်လူမှောင်ခိုးကုန်ကူးသူတွေက3ရက်ကြာအစားအသောက်မပေးဘဲပိတ်လောင်ခံထားခဲ့ရပြီးတဲ့နောက်ထိုင်းအာဏာပိုင်တွေကသူတို့ကိုတွေ့ရှိခဲ့တာလို့လည်းဆိုပါတယ်အပြည့်အစုံကိုတော့ထိုင်းအခြေစိုက် VOE မြန်မာပိုင်းသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းနိုင်ငံတောင်ပိုင်းပတ္တနီကနေစုံခလာမြို့ကိုသွားနေတဲ့ဘန်ကားတစီးကိုသတင်းအရလူကုန်ကူးမှုတိုက်ဖျက်ရေးအဖွဲ့တွေအမျိုးသမီးနဲ့ကလေးငယ်စောက်ရှောက်ရေးအဖွဲ့တွေနဲ့အထူးစုံစမ်းရေးရဲတပ်ဖွဲ့တွေကလိုက်လံဖမ်းဆီးခဲ့တာပါကားမောင်းသူထိုင်းနိုင်ငံသားမောင်းလာတဲ့ဘန်ကားအတွင်းမှာခီးတွေလိုက်ပါလာတာမတွေ့ရပေမဲ့ဆက်လက်စစ်ဆေးကြရာကားမောင်းသမားဟာလူကုန်ကူးတဲ့ခိုင်းကကားမောင်းသမားလို့သိရပြီးကားသမားရဲ့သတင်းပေးဝန်ခံချက်အရဟိုက်ရိုက်မြို့နယ်နေအိမ်တစ်လုံးမှာမြန်မာနိုင်ငံသားအများအပြားကိုလူမှောင်ခိုးသမားတွေကပိတ်လောင်ထားတယ်ဆိုတာအာဏာပိုင်တွေကသိရှိသွားခဲ့ပါတယ်ကားသမားသတင်းပေးတဲ့နေရာဟိုက်ရိုက်မြို့ပရောင်းရက်ကွက်အိမ်နံပါတ်89မြင်းဆောင်ခွနစ်ကိုလူကုန်ကူးမှုတိုက်ဖျက်ရေးအဖွဲ့ဝင်တွေအမျိုးသမီးနဲ့ကလေးငယ်စောက်ရှောက်ရေးအဖွဲ့ဝင်တွေနဲ့နေမြေကန်ရဲတပ်ဖွဲ့ဝင်တွေကတွားရောက်ရှာဖွေခဲ့ကြပါတယ်။မြန်မာရွှေ့ပြောင်းအလုပ်သမားအခွင့်ရေးကွန်ရက်ရဲ့ထိုင်းတောင်ပိုင်းဟိုက်ရိုက်မြို့နယ်ရုံတာဝန်ခံဥပယီကတော့အခုလိုပြောပြပါတယ်
။ကျွန်တော်အတိတ်တယောက်ရဲ့အခန်းပင်းနားမှာတခါ၄ခုကျော်တခါထပ်ဖမ်းတယ်။အခန်းထဲမှာလောင်ထားတာကဘယ်လိုဆိုလို့ရှိရင်သူတို့ကမလေးရှားကိုမပုတ်ခံနေပြီးတော့အခန်းမှာထားတယ်။ပြီးတဲ့အခါအဲ့နားမှာဗျအခန်းပင်ရှင်ရဲ့သားတယောက်ကနေပြီးတော့သူကဆေးရောင်းတယ်စေရောင်းတဲ့အဲမှာယူပြီးတော့ဆေးတွေပါလေရှူကြတာပေါ့ဗျာဝိဇာတွေကအဲမှာဆေးတွေပါလေရှူပြီးတဲ့နောက်ပိုင်းမှာသူတို့အရှင်းရှင်းဟိုမကျင်းတဲ့ချက်တွေကိုနေပြီးတော့ပฏิပက္ခဖြစ်တဲ့အခါရန်ဖြစ်တဲ့အခါဒီပတ်ဝန်းကျင်ကအခန်းတွေကနေပြီးတော့ဟိုသူတို့ကမခံနိုင်ဘူးမခံနိုင်တဲ့အခါသူတို့ကတိုင်လိုက်တာအဲလိုမျိုးတွေအဲမှာဆေးရောင်းနဲ့ဆေးရောင်းနဲ့ရှမ်းလေးပါသွားတယ်ဆေးရောင်းနဲ့ရှမ်းလေးဖန်ခံထိတယ်ဝိဇာလုပ်တဲ့ဒီမြန်မာပွဲစားတွေလည်းဖန်ခံထိတယ်ဗျာသူတို့ကိုအဖက်စီများနေတယ်မအကြီးအခုသစ်လာပြောမယ်ဆိုလို့ရှိရင်သူတို့ကနေပြီးတော့ပွေးစားတွေကိုတော်တော်လိုက်တယ
်အိမ်တကားတွေကိုအလုံးပိတ်တောက်ခတ်ထားပြီးမှောင်နေတဲ့အခန်းအတွင်းမှာမြန်မာနိုင်ငံသား40ခန်းဟာအစားမစားရတာ3ရက်ရှိနေပြီဖြစ်တယ်လို့စကားတောင်ကြဲကြဲမပြောနိုင်ကြဘူးဆိုပြီးကယ်ဆယ်ရေးလုပ်ခဲ့သူတွေကပြောပါတယ်သူတို့အားလုံးကိုလူမောင်ခိုသမားတွေကမီးမဖွင့်ရစကားမပြောရစူညံသာမထွက်ရဆိုပြီးတင်းကျပ်ထားပြီးမလေးရှားကနေလာခေါ်မဲ့လူပွဲစားတွေလာတဲ့အထိစောင့်နေကြဖို့ပြောဆိုခဲ့ကြပါတယ်သူတို့ထဲမှာလည်းပွဲစားနဲ့ဘသူတွေပတ်သက်တယ်လဲဆိုတာကိုလည်းစစ်ဆေးနေကြပါတယ်မြန်မာနိုင်ငံသားတွေကိုပိတ်လောင်ထားတဲ့လူပွဲစားတွေကိုဆက်လက်ဖမ်းဆီးအရေးယူနိုင်ဖို့စစ်ဆေးလှုပ်ဆောင်နေတယ်လို့ဆိုပါတယ်ပြီးခဲ့တဲ့နှစ်ကတော့လူကုန်ကူးခံရသူပေါင်း1000နီးပါးကိုထိုင်းရနာပိုင်းတွေကဖမ်းဆီးခဲ့ပြီးဒီနှစ်ထဲမှာတော့6လမပြည့်ခင်ထိုင်းတောင်ပိုင်းမှာလူကုန်ကူးခံရသူမြန်မာနိုင်ငံသား1000ခန်းလောက်ကိုဖမ်းဆီးခဲ့ပါတယ်ရှင်
မအေးအေးမှာပြောပြသွားတာပါရှင်။ဒါနဲ့တစ်ဆက်တည်းမှာပဲဒီထိုင်းနိုင်ငံရဲ့သက်ဆိုင်ရာအာဏာပိုင်တွေကမူရစ်ဆေးကွာဂိုင်းတွေကိုဖမ်းဆီးအရေးယူနေတဲ့အကြောင်းကိုလည်းပြောပြပေးပါဦးမယ်။စင်ရဲသားတင်္ဂါသည်တွေနဲ့အဝေးထိန် drone တွေသုံးပြီးထိုင်းနိုင်ငံထဲကိုမူရစ်ဆေးဝါးတွေအလုံးရင်တင်ပို့နေကြတဲ့မူရစ်မှောင်ခိုဂိုင်းတွေကိုထိုင်းအာဏာပိုင်တွေကအရှိန်မြှင့်ပြီးတော့ရှာဖွေဖမ်းဆီးနေပါတယ်။မြန်မာနဲ့နယ်စပ်ချင်းထိစပ်နေပြီးဒီလိုနယ်စပ်ဒေသမှာအုပ်ချုပ်မှုအားနည်းတာတွေကြောင့်လာအိုနိုင်ငံဟာမြန်မာနိုင်ငံထုတ်မူရစ်ဆေးဝါးတွေကိုအရှိတောင်အာရှနဲ့ဩစတြေးလျနိုင်ငံတွေတင်ပို့တဲ့အဓိကလမ်းကြောင်းတစ်ခုဖြစ်နေတာပါ။ဒီအကြောင်း AFP သတင်းဆောင်ပါကိုအခြေခံပြီးမက်ခင်ဖြူထွေးကပြောပြပေးပါမယ်ရှင်။
ဒေသတွေမူရစ်ဆေးမောင်ခိုမှုတွေမှာအဓိကလမ်းကြောင်းတစ်ခုဖြစ်နေတဲ့လာအိုနိုင်ငံမှာမူရစ်မောင်ခိုဂိုင်းတွေဟာအဝေးထိန် drone တွေ CNN ပါတဲ့ငါးဖန်သမားတွေကိုအသုံးချပြီးတော့ထိုင်းနိုင်ငံနယ်ကိုမူရစ်ဆေးတွေအလုံးရင်နဲ့တင်ပို့နေကြတာပါဒီလိုမူရစ်မောင်ခိုဂိုင်းတွေကိုတော့ထိုင်းအာဏာပိုင်တွေကမဲခေါင်မြစ်ဝမ်းတစ်လျှောက်မှာလိုက်လံနှိမ်နေနေပါတယ်
မူရင်စည်းဝါးဟာထိုင်းနိုင်ငံအတွက်အမျိုးသားရေးချင်းချောက်မှုတစ်ခုဖြစ်လာနေတယ်လို့ထိုင်းရဲ့တပ်ဗိုလ်မှူးကြီးဆမ်နူဝန်ကမ်တီကပြောပါတယ်။မဲခေါမြဝန်တခြားနှိမ်နှင်းမှုတွေအရှိန်မြင့်လုပ်နေတဲ့အကြောင်းလဲသူကပြောပါတယ်။
ကျွန်တော်တို့ရင်ပင်ခန်းခါအောင်လားครับก็คือ
တပတ်ကို3-4ချိန်လောက်ကျွန်တော်တို့ဒီနေရာမှာပုံမှန်ကင်းလှည့်ရှာဖွေမှုတွေလုပ်နေပါတယ
် M4 rifle တနတ်တွေညကြီးမှန်ပြောင်းနေနဲ့ speed boat တွေသုံးပြီးတော့မဲခေါမြောင်တခြားကင်းလှည့်နေကြတာပါထိုင်းနိုင်ငံအရှေ့မြောက်ပိုင်းအစင်းရဲဆုံးဒေသတွေထဲကတစ်ခုဖြစ်တဲ့နှခုံဖနုံခရိုင်အတွင်းမှာအခုလိုကင်းလှည့်စောင့်ကြည့်မှုတွေကိုအရှိန်မြင့်လှုပ်ဆောင်နေပေမဲ့လို့ရှေ့လျားတဲ့နေဆက်လမ်းကြောင်းတခြားနေရာတိုင်းကိုစောင့်ကြည့်စစ်ဆေးဖို့ခက်ခဲတဲ့အကြောင်းနှခုံဖနုံခရိုင်အုပ်ချုပ်ရေးမှူးผมสักคําพูก็ပြောပါတယ်
อันนี้ก็เป็นที่เราต้องวางแผนในการที่จะป้องกัน
မြောက်ပိုင်းကနေရှေ့မြောက်ပိုင်းကိုသွားနေတဲ့မွေးစေးတွေကိုကြားဖြတ်ဖမ်းဆီးနိုင်မှုကျွန်တော်တို့စီစဉ်ပါတယ်ဒီလိုမလုပ်ရင်ဟန်တာကခက်လို့ပါမွေးစေးတွေရှေ့မြောက်ပိုင်းကိုရောက်သွားပြီဆိုတော့ねအဲ့ကနေတစ်စက်ထိုင်းနိုင်ငံနဲ့ဝင်မှုကပိုလွယ်ပါတယ
်မွေးစေးလုပ်ငန်းတွေကြောင့်နာမည်ဆိုးနဲ့ကြော်ကြားတဲ့ရွှေသရီကန်နေပြည်တစ်စိတ်တစ်ပိုင်းဖြစ်တဲ့ထိုင်းမြောက်ပိုင်းဒေသမှာထိုင်းစစ်တပ်ကတလကြာနှိမ်နှင်းမှုတွေနဲ့မွေးစေးဝါတွေကိုဟန်တာခဲ့ပါတယ်ဒါပေမဲ့လေမူရခိုင်တွေကလာအိုနိုင်ငံနဲ့မဲခေါင်မြစ်ကိုဖြတ်သွားတဲ့အရှိနဲ့အနောက်ဘက်ကနေတဆင့်လမ်းကြောင်းတစ်တွေရှာဖွေလာကြပါတယ်။မူရမောက်ကိုခိုင်တွေဟာစစ်စေးရေးကိတွေကအခြေအနေတွေကိုစုံစမ်းပြီးအစစ်မြေနီးပညာတွေနဲ့ထောက်လှမ်းမှုတွေလုပ်လာတဲ့အကြောင်းခရိုင်အုပ်ချုပ်ရေးမှူးဖွန်ဆက်ကံပူကပြောပါတယ်
။ Don't just come in in the pretty to
ဒီမှာသူတို့ကအဝေးထင်း drone တွေတုံးပါတယ်။နီးပညာတွေထုတ်ထွက်လာတော့မူရစီရောင်းချသူတွေလည်းဒါကိုတုံးချပြီးနေဆက်မှာစစ်သားတွေလူကြုံရေးဖွဲ့တွေရှိနေသလားမူရစီတဲ့ကိုလမ်းကြောင်းရှင်းတာဆိုတာတွေကိုထောက်လှမ်းကြပါတယ်
။တချို့ပမာဏသိပ်မများလာတဲ့မွေးရစေးဝါတွေနဲ့စိတ်ကြွဆေးပြားတွေကိုဆင်းရဲတဲ့မလာအိုငါးဖန်းသမားတွေကိုတုံးပြီးတော့ထိုင်းဘက်ချမ်းစိတ်ကမ်းတွေကိုငါးဖန်းလီတွေနဲ့ပို့ကြတာရှိပါတယ်။ဒါမဲ့လည်းအများစုကတော့ပမာဏများများနဲ့တည်ယူနေကြတာတွေဖြစ်တယ်လို့နိုင်ငံရေးအဖွဲ့တွေကပြောပါတယ်။ပြီးခဲ့တဲ့မေလ31ရက်နေ့ကပဲမဲခေါင်မြစ်ချောင်းကင်းလက်အဖွဲ့ဟာမက်တာဟမ်ခရိုင်ကနေကီလိုမီတာအနည်းငယ်သာဝေးတဲ့မြစ်ထဲမှာစိတ်ကြွဆေး133ကီလိုဂရမ်ဖမ်းဆီးရမိခဲ့ပြီးတော့တဟာမေလ31ရက်နေ့ဇွန်လ4ရက်နေ့ကြားမှာဖမ်းဆီးရမိတဲ့ ice မူရင်စိတ်ကြွဆေး3တန်နီးပါးဖမ်းဆီးမိတာနဲ့တဆက်တည်းဖြစ်ပါတယ်။ဒီ ice မူရင်ဆေးတွေနဲ့အတူရာဘာစိတ်ကြွဆေးပြား5တန်နီးပါးကိုလည်းသိမ်းဆီးရမိခဲ့ပါတယ်။အခုလိုမူရင်ဆေးဝါးနိုင်နေမှုတွေအချိန်မြင့်လှုပ်ဆောင်နေပေမဲ့လို့ဈေးကောင်းကောင်းရနေတဲ့နိုင်ငံသားဈေးကွက်တွေထဲ methamphetamine စိတ်ကြွဆေးတင်ပို့တာတွေလည်းကြဲကြဲပြန့်ပြန့်ဆက်ရှိနေပါတယ်။ပြည်ခဲ့တဲ့တောက်ကြနေ့ကပဲဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့မှာကာလာပေါက်ဆေးအမေရိကန်ဒေါ်လာတန်840တန်ဖိုးရှိတဲ့ ice စိတ်ကြွဆေးပြား1.6တန်ကိုဩစတြေးလျနေဆက်အာဏာပိုင်တွေကသိမ်းဆီးရမိခဲ့ပါတယ်ရှင
်မေလူရင်မထွေးပြီးချိုတင်းဆိုပေမဲ့
ဖခင်ဂျေဇူးကိုဖော်ကျူးတဲ့အထိုင်းမှဖြစ်အမေရိကန်ပြည်အောင်စုအပါဝင်နိုင်ငံအများပြားမှဇွန်လရဲ့တတိယပတ်တနင်္ဂနွေနေ့ကိုဖခင်များနေ့ရဲ့လို့ဂုဏ်ပြုသတ်မှတ်ထားတာပါဒီနေ့တော့ဇွန်လ16ရက်နေ့ကဖခင်များနေ့ဖြစ်ပါတယ်ဖခင်များနေ့မှာမြန်မာနိုင်ငံနဲ့ကမ္ဘာတစ်လွှာက VUE သောတာရှင်တွေအနေနဲ့ကိုယ့်ရဲ့ဂျေဇုရှင်ဖခင်ဒါမှမဟုတ်အဖေလိုချစ်ခင်အားကိုရသူစီကိုဖခင်မေတ္တာအောင်မေတ္တရာအမတ်တရားစာသားလေးတွေနဲ့ဂုဏ်ပြုခြင်းနဲ့သူတို့ရဲ့ဂျေဇူးကြီးမားပုံကိုအမတ်တရားဝေမျှခြင်းနဲ့ဆိုရင် VOE ကိုစာလေးတွေရေးပို့လိုက်ပါနော် VOE မြန်မာ Facebook Messenger ကနေလဲစာရေးပို့လို့ရတယ်လို့ email ပို့မယ်ဆိုရင်လဲ email လိပ်စာက burmese@voanews.com ဖြစ်ပါတယ်နားဆင်အားပေးတဲ့အတွက်ဂျေဇူးတင်ပါတယ
်ရုံနိုင်အောင်ကြီးမားလေးအဖေးမြစ်တာနဲ့ဂျေ
ပြည်ရရဲ့ဗိုလ်ကြီးနေမက်ခင်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်ကျမတို့ VOE ကိုအီးမေးလ်ကနေတဆင့်ဝေဖန်အကြံပြုလို့တဲ့နားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင်အီးမေးလ်လိပ်စာ burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ။VOA American တန်ရက်ဗိုလ်ထုနဲ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ24 40 51နဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လဲ Radio ထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။အခုဒုတိယပိုင်းအစီအစဉ်မှာတော့ကမ္ဘာသတင်းတွေကမြန်မာပြည်အကြောင်းကောက်နှုတ်ချက် American Indian အသုံးအင်္ဂလိပ်သင်ခန်းစာနဲ့အင်္ဂါညတိုက်ရိုက်လေးလိုင်းဆွေးနွေးကံပြန်လဲထုတ်လွှင့်အစီအစဉ်မှာတော့
ကျွန်တော်တို့သွားတဲ့အခါမှာလက်နက်ကြီးတွေနဲ့ပြစ်ခတ်ပါတယ်ကျွန်တော်တို့ကိုယ်တိုင်ကျင်ခဲ့ရတယ်တနေ့တနေ့မှာလက်နက်ကြီးပြစ်ခတ်မှုပါပေါ့နော်အချိန်ရေ30ထက်မလဲ40ထက်မလဲရှိတယ်အဲ့တော့ကျွန်တော်တို့ဒီဘတ်ဂျက်တွေပေးလိုက်ရတယ်ဒီလိုမျိုးရောက်ရင
်ဆစ်ဖြစ်နေတဲ့တိုင်းရင်းသားဒေသတွေကဆစ်ပေးဆောင်ဒုက္ခသည်တွေအရင်နဲ့ဆစ်ရဆဲရေးဆွေးနွေးထားတဲ့တိုက်ရိုက်လေးလိုက်ပြန်လဲထုတ်လွှင့်ချက်အစီအစဉ်နှာစင်ကြရမှာပါအခုအရင်ဆုံးတော့ကမ္ဘာသတင်းတွေကရေးသားထားတဲ့မြန်မာပြည်အကြောင်းသတင်းဆောင်ပါတွေကိုမူလဆောင်ပါရှင်ရဲ့အဘော်မပြည့်ဦးကျော်စံတာနဲ့အတူကောက်နှုတ်စူးစီးတင်ပြဖေးထားတာကိုနှာစင်ကြရမှာပါရှင်နိုင်ငံရေးအယူအဆမှန်ကန်မှုဟာကမ္ဘာနှံ့မှာရှိနေကြတဲ့တိုင်းရင်းသားလူနည်းစုဆိုင်ရာသဘောထားကွဲလွဲမှုတွေကိုမဖြေရှင်းနိုင်ဆိုတဲ့ဆောင်းပါးတစ်ပုဒ်ကိုပြောပြချင်ပါတယ်။ဆောင်းပါးရှင်ဤချွန်းကမြန်မာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကပြီးခဲ့တဲ့သတင်းပတ်တွင်ကသူ့ရဲ့ဥရောပတိုက်ခရီးစဉ်တွင်မှပြင်သစ်သမ္မတအီမန်နျူအယ်မာခရွန်၊ဂျာမန်ဝန်ကြီးချုပ်အန်ဂလာမာကယ်တို့နဲ့မတွေ့ခဲ့ဘဲဟန်ဂေရီရဲ့လက်ရာနိုင်ငံရေးခေါင်းဆောင်ရွှေ့ပြောင်းအခြေချသူတွေကိုဆန့်ကျင်တဲ့ဝန်ကြီးချုပ်ဗစ်တာအာဗင်နဲ့သာတွေ့ဆုံခဲ့တဲ့အပေါ်ဥရောပသတင်းမီဒီယာအတိုင်းဝိုင်းကစိတ်နဲ့မတွေ့ကြဘူးလို့ရုပ်သံလိုင်းတစ်ခုဖြစ်တဲ့ DW ကိုကိုးကားပြီးတော့ရေးသားထားပါတယ်။ဘယ်သူဘယ်ဝါနဲ့တွေ့မှမတွေ့ဘူးဆိုတာဟာဒေါအောင်ဆန်းစုကြည်ရဲ့လွတ်လပ်စွာရွေးချယ်ခွင့်ဖြစ်ပါတယ်။ဥရောပကရောဒေါဆုနိုဗန်ငြိမ်းချမ်းရေးဆုရခြင်းကစပြီးသူ့ကိုဥရောပရဲ့ရုပ်သေးရုပ်ဖြစ်လာဖို့ဘာကြောင့်မျှော်လင့်နေတာလဲလို့လည်းဆိုပါတယ်။အနောက်နိုင်ငံကမီဒီယာတွေဟာတိုင်းပြည်တစ်ခုအတွက်အရေးအကြီးဆုံးဖြစ်တဲ့အကြမ်းဖက်တွေရဲ့ထိုးဖောက်ဝင်ရောက်မှုအကြောင်းကိုရေးရမယ်အစားတိုင်းရင်းသားတွေရဲ့ပြိပက္ခတရအဖြစ်နဲ့နိုင်ငံတကာရဲ့ဝင်ရောက်ဆွတ်ဖက်မှုတွေကိုဖြစ်ပေါ်လာစေတဲ့ရိုဟင်ဂျာအရေးကိုစံတင်ရေးသားခဲ့ကြပါတယ်မြန်မာအစိုးရအနေနဲ့လက်ငင်းရင်ဆိုင်နေရတဲ့ပြည်တွင်းအခြေအနေတွေအရလိုအပ်သလိုကင်တွယ်ဖြေရှင်းနေရတာကြောင့်ကိုယ်ပြတနာကိုပြေလည်အောင်ဖြေရှင်းကြမယ်အစားမြမအစိုးရအပေါ်ဒုက္ခတဲ့အရင်းနဲ့ပတ်သက်လို့ဆွတ်ဆွဲပုတ်ခတ်ရင်းဗျာများနေကြတဲ့သူတွေကိုဘာမှဖြေရှင်းမနေဘူးလို့လည်းစောင်းပါးမှရေးသားထားပါတယ်။ဥရောပဟာလည်းမွတ်စလင်ရွှေ့ပြောင်းအခြေချသူတွေရောက်လာတဲ့အခါခေါင်းဖြူကြည့်နေရတဲ့အကြောင်းသူကရေးပါတယ်။ထူးသဖြင့်မွတ်စလင်တွေဖြစ်ကြတဲ့ရွှေ့ပြောင်းအခြေချသူအများစုဟာဥရောပလူနေမှုအတိုင်းအဝိုင်းကြားမှာအသားတကျနေထိုင်ဖို့အခက်အခဲတွေပြင်တခြားအကြောင်းအရာတွေလည်းအများပြားရှိနေတာပါ။လောလောဆယ်မှာတော့ပြဿနာတွေကိုဘယ်လိုကင်တွယ်ဖြေရှင်းရမလဲဆိုတာကသာအခရာအကျဆုံးလုပ်ငန်းတစ်ရပ်ဖြစ်ပါတယ်။ကျင့်ဝတ်စည်းကမ်းပိုင်းမှာအင်မတန်မြင့်မားပါတယ်ဆိုတဲ့နိုင်ငံရေးသဘောတရားအရမှန်ကန်မှုကိုစုပ်ကိုင်ထားသလိုဟန်ဆောင်နေမယ်ဆိုရင်ဥရောပဟာပိုပြီးဒုက္ခရောက်ပါလိမ့်မယ်လို့လည်းဆောင်းပါရှင်ကရေးသားပါတယ်။ဥရောပတိုက်ဟာတိုင်းရင်းသားဒေသတွေမှာပြည်ပခဖြစ်နေတဲ့နိုင်ငံတွေနဲ့ပူးပေါင်းပြီးပြဿနာကိုတကယ်ဖြေရှင်းနိုင်မယ့်နည်းလမ်းကိုသာရှာဖွေတဲ့အကြောင်းလက်ရှိအခြေအနေအရဥရောပဟာဆရာကြီးဆိုရတဲ့ကိုယ်တိုင်ကတင်ယူနေရတဲ့ကြောင်းသားအဆင့်သာဖြစ်ကြောင်းနဲ့အဆုံးသတ်ထားတဲ့ဒီဆောင်ပါကို Global Times Online သတင်းစာမှာဖတ်ရှုနိုင်ပါတယ်ရှင်
။ရခိုင်ပြည်နယ်အတွက်အာဆီယံမှာဆင်းမီလို့မရှိဆိုတဲ့ခေါင်းစဉ်နဲ့ Bangkok Bus မှာရည်သားထားတဲ့ဆောင်ပါကိုတင်ပြလိုပါတယ်။ဂျွန်၂၂၂၃မှာအာဆီယံခေါင်းဆောင်တွေ Bangkok မှာတွေ့ဆုံပြီးမြန်မာနိုင်ငံနဲ့ပတ်သက်လို့စာနာမှုအကူအညီပေးရေးအစီရင်ခံစာကိုဆွေးနွေးရမှာဖြစ်ပါတယ်။အခုအချိန်ထိလျှို့ဝှက်ထားရှိတဲ့အဲ့ဒီစီရင်ဆောင်တဲ့မှာရိုဟင်ဂျာဒုက္ခသည်တွေသူတို့ဆန္ဒအလျောက်ပြန်လာရေးကိုဘယ်လိုပြင်ဆင်ထားသလဲဆိုတဲ့ထားရှိမှုပမာဏကိုသုံးသပ်ထားတယ်လို့သိရပါတယ်။ဒုက္ခသည်တွေဂုဏ်သိက္ခာရှိရှိပြန်လာရေးမြန်မာကိုကူညီရမယ့်ကိစ္စတွေဟာအာဆီယံအတွက်စိတ်လွယ်တယ်လို့ထင်ရပါတယ်။သို့သော်လည်းဒုက္ခသည်တွေပထမအဆုံးဘင်္ဂလားဒေ့ရှ်ကပြန်လာပြီးမှလွှမ်းခြုံသုံးသပ်မယ်လို့သဘောတူညီထားရတာကတော့လဲကိုမြင်းစစ်မှထားလို့ဖြစ်နေပြီးစာနာမှုဆိုင်ရာမူတွေကိုချိုးဖောက်တာလည်းဖြစ်ပါသေးတယ်။နောက်တစ်ခုကစာနာမှုအကူအညီပေးအဖွဲ့အနေနဲ့လည်းဘင်္ဂလားဒေ့ရှ်အစိုးရနဲ့ရောဒရိုဟင်ဂျာဒုက္ခသည်တွေနဲ့ပါဦးစားပေးဆွေးနွေးရဖို့လည်းလိုအပ်တယ်လို့ဆိုပါရစေ။အာဆီယံရဲ့အထောက်အမှုကိုကြိုဆိုပေမဲ့ အောင်မြင်မှုရဖို့အတွက်ကတော့ရခိုင်မှာဆယ်စုနှစ်နဲ့ချီပြီးအမြင့်တွေလာတဲ့အခြေခံပြဿနာကိုဖြေရှင်းဖို့ရေရှည်မဟာဗျူဟာတရားချမှတ်ရမှာဖြစ်ပြီးရုတ်တရက်ဖြေရှင်းလို့ရနိုင်မှာမဟုတ်ဘူးလို့ဆိုထားပါတယ်။ဒါဟာရိုဟင်ဂျာပြဿနာရိုဟင်ဂျာခရိုက်ဆစ်တစ်ခုပဲဖြစ်တယ်လို့ယူဆထားရင်တော့အမှားကြီးမှားကြမှာဖြစ်ပါလိမ့်မယ်တဲ့။စီအစိုးရဆက်ဆက်တွေရဲ့ဖိနှိပ်ချုပ်ချယ်မှုနှိမ့်ပတ်မှုကိုတခြားသောတိုင်းရင်းသားတွေလည်းပဲဆက်လက်ခံစားနေရဆဲဖြစ်ပါတယ်တဲ့။ရိုဟင်ဂျာတွေပြန်လာရေးလောက်ကိုလုံနေုံနဲ့ပြဿနာအခြေခံအကြောင်းတရားတွေမပြေလည်နိုင်ပါဘူးလို့ဆိုပါတယ်။ရခိုင်မှာဆိုရင်ရခိုင်လူမှုအဆိုင်ဝန်ကအများစု၆ခန်းအပေးထားတဲ့ Argan Army နဲ့ပြဿနာဖြစ်ပွားလာတဲ့နှစ်နှစ်အတွင်းရခိုင်တိုင်းရင်းသားတွေနဲ့တခြားသောတိုင်းရင်းသားလူနည်းစုငယ်တွေပါရက်ဆက်မှုတွေကိုရိုဟင်ဂျာတွေနှိမ့်ဒူပဲကြုံတွေ့နေရတာဖြစ်ပါသေးတယ်။2019ရိုဟင်ဂျာတွေကြုံတွေ့ခဲ့ရတဲ့ဖြစ်ရပ်နဲ့ဒီတစ်ခါကြွားချတာကတော့အေးအေးကိုထုစစ်ဆင်မဲ့ကိစ္စဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့ခွင့်ပြုချက်နဲ့လှုပ်ဆောင်ခြင်းပဲဖြစ်ပါတယ်တဲ့။ရခိုင်ပြဿနာအတွက်တတိစီစီနဲ့ရှောက်လှမ်းရဲရမဲ့ချီလန်တခုကတော့လူမျိုးရေးခွဲခြားမှုကိုဖျက်ဆီးရေးပဲဖြစ်ပါတယ်တဲ့ဒီခွဲခြားမှုတွေရှိနေသမျှကလပလုံနိုင်ငံတကာတွေအကူအညီပေးနေတာဟာလည်းပဲနိုင်ငံတကာဥပဒေနဲ့ဆက်ညှိနေပါလိမ့်မယ်လို့ဆိုထားပါတယ်ကိုဖီအန်နဲ့အစီရင်ခံစားတဲ့မှာလဲရခိုင်ဒေသကိုသူတို့နေရာလို့ပြောနေသူတွေအလုံးရဲ့ဘဝပုံမိုထိရောက်ကောက်မွန်ရေးအတွက်ထောက်ခံတင်ပြထားပါတယ်တဲ့ကိုဖီအန်နပြောသလိုပဲရခိုင်နဲ့မွတ်စလင်အတူတူနေမလားဆိုတာတဲ့ဘယ်ပုံပဲနှိအတူတူနေကြမလဲဆိုတာဟာပိုအရေးကြီးတယ်လို့ရေးသားထားပါတယ်ခင်ဗျာ
အခုဆက်လက်နားဆင်ကြရမယ့် American Style Indian 3 English သင်ခန်းစာကိုတော့ဒေါ်လှလတန်ကစီစဉ်ပို့ချပေးထားပါတယ်ရှင
်ဒီနေ့မြင့်တဲ့တင်ပြပေးမယ့် idiom အသုံးကတော့
out of touch
ဖြစ်ပါတယ်စာလုံးပေါင်းက out out of off out of ကအပြင်ဘက်ရောက်နေတာ touch ကထိတွေ့မှုဆိုတော့စကားစုတစ်ခုလုံးရဲ့တိုက်ရိုက်ဒီဘေကတော့ထိတွေ့မှုအပြင်ဘက်ရောက်နေတာပေါ့ idiom ဆိုရဲတော့ဘာဒီဘေကတော့ခုခုနဲ့အဆက်ပြနေတာတစ်ခုခုနဲ့ထိတွေ့မှုအလှမ်းဝေးနေတာတစ်ခုခုနဲ့ထိတွေ့မှုကင်းကွာနေတာကိုဆိုလိုပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကိုပြီးတဲ့ဥမာကိုဒီလာကြည့်ကြရအောင်ဟာ
If you want to get a good job these days you can't be out of touch with the latest technology.
ခုကမှလောကောင်းကောင်းရကြရင်တော့နောက်ဆုံးပေါ်နည်းပညာတွေနဲ့ထိတွေ့မှုကင်းကွာနေလို့မဖြစ်ဘူးလို့ဒေဗေရပါတယ်။ George ကိုပြီးတဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ If you want to get a good job these days, you can't be out of touch with the latest technology.
ခုခုနဲ့အဆက်ပြနေတာ၊တခုခုနဲ့ထိတွေ့မှုအလှမ်းဝေးနေတာ၊တခုခုနဲ့ထိတွေ့မှုကင်းကွာနေတာကို idiom အသုံးရဘယ်လိုပြောမလဲ?
Out of touch
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တည်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လှလတန်စီစဉ်ပို့ချပေးသွားတာပါရှင်အခုတော့ကိုသားညွတ်ဦးစီစဉ်ထုတ်လွှင့်ပေးခဲ့တဲ့အင်္ဂါညတိုက်ရိုက်လေးလိုက်ဆွေးခန်းအစီအစဉ်ကိုနှာစင်ကြရအောင်ပါရှင
်မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတိုက်ရိုက်လေးလိုက်အစီအစဉ်ကနေပြီးတော့ကျူးဇူးပါတယ်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့မြန်မာနိုင်ငံမှာနေဆက်ဒီသာတခြားမှာဖြစ်နေတဲ့ပြည်တွင်းစစ်တီးရဲ့ဂီးရဲ့တိုင်းအသာဒုက္ခသည်တွေရဲ့အခြေအနေပါအခုဆိုလို့ရှိရင်ကချင်စစ်တကြော့ပြန်ဖြစ်နေတာရှင်းနှစ်ပြည့်ချိန်မှာပဲရခိုင်မှာလည်းတိုက်ပွဲတွေကပြင်းထန်နေသလိုချင်းနဲ့ရှမ်းမြောက်မှာလည်းစီးပိပခါတွေကတက်မှနေဆဲရှိပါတယ်အခုလိုမျိုးတိုင်းအသာဒေသတွေကတိုက်ပွဲတွေကြောင့်ဒေသခံတိုင်းအသာတွေနဲ့အပြစ်မဲ့ပြည်သူတွေထိခိုက်သေးဆုံးကြရသလိုစစ်ဘေးလွတ်ရာကိုအသက်လူထွက်ပြေးနေကြရလို့ပညာရေးကျန်းမာရေးလူနေမှုဘဝတွေအားလုံးထိခိုက်ဆုံးရှုံးနေတာကဲမှုတွေရှိနေပါတယ်ဒီပေါ်မှာဒုက္ခသည်တွေရဲ့အခြေအနေပြဿနာကိုဘယ်လိုဖြေရှင်းနိုင်မလဲစတဲ့သဘောရအမြင်တွေကိုဒီညဆွေးနွေးတော့မှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးဖို့ဆိုပြီးတော့နှစ်ဦးဖိတ်ခေါ်ထားပါတယ်။ပထမတူကတော့ကချင်ဒုက္ခသည်အရေးကိစ္စတွေကိုဆောင်ရွက်ပေးနေတဲ့ကချင် Humanitarian Consent Committee ကတိုက်ခတ်သွားဆရာတော်ဒေါက်တာကလမ်ဆမ်ဆောင်ဖြစ်ပါတယ်ခင်ဗျ။နောက်တူကတော့ရခိုင်မျိုးသားကွန်ရက်ကပါရခိုင်ဒုက္ခသည်အရေးတွေဆောင်ရွက်ပေးနေတာပါ။သူကတော့ဦးတင်ထူအောင်ဖြစ်ပါတယ်။နှစ်ဦးစလုံးလေးလိုင်းပေါ်ကိုရောက်နေပါပြီခင်ဗျ။ကျွန်တော်အရင်ဆုံးဆရာတော်ဒေါက်တာကလမ်ဆမ်ဆောင်ကိုဖိတ်ခေါ်ကြပါတယ်ခင်ဗျာကျွန်တော်အရင်ဆုံးသိချင်တာကအခုဆိုရင်ကချင်ဒုက္ခသည်တွေရဲ့စုစုပေါင်းရေအတွက်ပေါ့နော်တသိန်းဝန်းကျင်လောက်ရှိနေပြီလို့ကြားရပါတယ်သူတို့ရဲ့အနေအထားတကယ်ပြောရင်ကချင်စစ်ကပြန်ဖြစ်နေတာ၈နှစ်လောက်ရှိနေပြီအဲ့တော့သူတို့နေရပြန်နိုင်မယ့်အနေအထားသူတို့ရဲ့မူရင်းရွာတွေရဲ့အနေအထားရေဘူးရလေးတူတူလေးပြောပြပါလားခင်ဗျာအရင်ဆုံ
းဟုတ်ကဲ့ရှင်းနေကလာမှာဒီ2019ကနေစပြီးမှနေရပြန်ရေးကိုကျွန်တော်ပို့ပြီးမှဒီဇိုင်းမှတ်လောက်ဆောင်ခဲ့ပါတယ် အဲ့ဒါလုံဆောင်ရတဲ့အကြီးကချက်ကတော့ကျွန်တော်တို့ KAO ဥက္ကဋ္ဌရဲ့မင်းရဲ့ပြန်ရေးကိုဦးစားပေးဆောင်ရွက်တဲ့အစီအစဉ်ရယ်နောက်ပြီးမှဒီနေ့ဆက်ပြည်ထောင်နိုင်ငံရဲ့ PR တွေများလာတာရယ်နောက်ပြီးဆိုရတဲ့ကလည်းပို့ပြီးမှ PR များလာတာရယ်နိုင်ငံတကာရဲ့ PR တွေကလည်းများလာတာရဲ့ကြောင့်လွန်ခဲ့တဲ့ခုနှစ်လောက်မှာမြေရပြန်ရေးကိုစဉ်းစားပေမဲ့လက်တွေ့အကောင်အထည်ဖော်ဖို့ခက်ခဲနေတဲ့အချိန်မှာအခုဒီနှစ်မှာဒီပြည်တွေကြောင့်မြေရပြန်ရေးကိုဒီဆိုင်မှမှ focus ထားပြီးလှုပ်ဆောင်ခဲ့ရပါတယ်ဆိုတော့ဒီလှုပ်ဆောင်မယ့်ဘုကတော့ဒီကချင်း IDB မှာအလုံးဟာဒါသာရေးကိုအခြေခံတဲ့လူတွေဖြစ်ကြပါတယ်ဒါကြောင့်မို့ကျွန်တော်ဒီဘာသာရေးကောင်ဆယ်တွေအလုံးပါဝင်တဲ့ KCC Kachin Humanitarian Concern Committee ကိုလုံခဲ့တဲ့နှစ်နှစ်လောက်ကဖွင့်ထားပေမဲ့လည်းဒီနှစ်ပဲကျွန်တော်အကောင့်ထဲပေါ်ဆောင်ရွက်နေပါတယ်ဆိုတော့ဒီ KCC အနေနဲ့ရှိကတော့ကျွန်တော် KAO နဲ့ NJ NRPC နဲ့အလွတ်တဘောတဲ့ Jane Kwin တဲ့ Jane ဒီလို၄ Jane နှစ်ဦးနှစ်ဖက်နဲ့ဆွေးနွေးတိုင်ပြီးဒီမှာမြေရပြန်ကြီးကိုကျွန်တော်ဆက်ပြီးနေပါတယ်ဆိုတော့အားလုံးသဘောတူညီချက်အရနိုင်ငံတော်တမဒါကလည်းဖွဲ့စည်းပြလိုက်တဲ့အစိုးရဘက်က working committee နဲ့ကျွန်တော်လုပ်ခဲ့တဲ့ဒီ implementation လေးပါမိချနာကျွန်တော်ပြချင်းပြီးနေအစိုးရရုံးမှာဒီ working committee ဆွေးနွေးခဲ့ပြီးပါပြီဆိုတော့ဒီလိုနှစ်ဖက်အစိုးရဒီလက်နက်ကန်အဖွဲ့အစည်းတွေရဲ့ဒီသဘောတူညီမှုအောက်မှာဒီမြေပြန်ရေးကိုတစ်ဆင့်ပြတစ်ဆင့်ကျွန်တော်လှုပ်ဆောင်တော်ဖို့ဖြစ်ပါတယ်အားလုံးကတော့နိုင်ငံတကာ IDP return principle မှာကျွန်တော်ကဟိုအခြေခံသွားပြီးမှလှုပ်ဆောင်မှာဖြစ်ပါတယ်ဆိုတော့ကိုပြောပြပါတယ
်ဟုတ်ကဲ့ကျွန်တော်အဲ့မှာမြင်ချင်တာကခုနကနေရပြန်ရေးဆောက်လုပ်နေပြီဆိုတော့အခု၈နှစ်လောက်နေရနဲ့ခွဲသွားပြီးတော့နေနေကြတဲ့ဒုက္ခတွေတွေသူတို့နေရပြန်ရေးကိစ္စမှာတကယ်တမ်း challenge ဒီပေါ့နော်အများကြီးကြုံရမှာပ
ါ
နေရမှာပြန်အသားကျဖို့ဒီဒီသူတို့ရဲ့ဒီပုံမှန်လုပ်ငန်းတွေပြန်လည်ပတ်နိုင်ဖို့ပြောမယ်ဆိုလို့ရှိရင်အဲ့ဒါတွေကတော့အဆင်သင့်ဖြစ်နေပြီလား
ဟုတ်ကဲ့အဲ့ဒါကြောင့်မို့ဒီလိုနေရပြင်းရင်မှ၈နှစ်ကာလကျွန်တော်တို့ဒီမိမိရဲ့ data ကိုစွန့်ခွာတော့တဲ့လူတွေရဲ့နေရပြင်းရင်မှ international ရဲ့အထောက်ကူမပါဘဲနဲ့ကျွန်တော်တို့ဘယ်လိုမှမဖြစ်နိုင်ပါဘူး။ဒါကြောင့်မို့နေရပြင်းရင်မှနိုင်ငံတကာရဲ့ဒီ IDB return principle ကိုကျွန်တော်တို့အဓိကအခြေခံပြီးကျွန်တော်လှုပ်ဆောင်တော့မှဖြစ်ပါတယ်။ international community NGO ကလည်း return မှာသူတို့ရဲ့ principle အတိုင်းလုံခြုံစွာပြန်နိုင်ရေးတို့ဒီ volunteer return တို့နောက်ပြီးမှဒီဒီ mining ကိစ္စတို့နောက်ပြီးမှဒီ general rate ဒီ human chain access ကိုနေရာတကာမှာအကန့်အသတ်မရှိလှုပ်ဆောင်တော့ဖို့ကိစ္စတွေရဲ့အဲ့ဒါတွေကိုအလုံးခြုံငုံထက်တူညီမှလှုပ်ဆောင်သွားမှသာလျှင်မြေပြမဲ့သူတို့ရဲ့အနာဂတ်ကတော့ဟိုအဆင်ပြေမှာဖြစ်ပါတယ
်ဟုတ်ကဲ့ခုနကဒေါက်တာကလမ်ဆန်ဆောင်ပြောသလိုနိုင်ငံတကာအကူအညီလိုတယ်နိုင်ငံတကာ NGO တွေကုလသမဂ္ဂအဖွဲ့အစည်းတွေဒီအဖွဲ့အစည်းတွေကအဲ့ဒေတာထိသွာလာနိုင်ဖို့ကိုအစိုးရနဲ့သဘောတူညီချက်ကိုရထားရလားလုံခြုံသွာလာနိုင်မဲ့အနေအထားရှိပါလား
မရပါဘူးအထူးသဖြင့်တော့ဒီကျွန်တော်ဒီ care ဝင်နေတဲ့မှာသူတို့တော်လို့မရဘူးဒါမဲ့ KCC နေနဲ့ဒီ return ကိစ္စမှာအစိုးရ control area ကလူ IDP တွေကတော့၄တောင်းနီးပါးပဲရှိတယ်အများစုကတော့ကျွန်တော်နေဆက်တလျှောက် care control area မှာရှိတဲ့ IDP တွေဖြစ်ပါတယ်ဒါကြောင့်မို့ကျွန်တော် KCC နေနဲ့အစိုးရနဲ့ကျွန်တော်တွေ့တဲ့အချိန်မှာနေရပြန်ရင်းမှာနှစ်ဖက်ပါပါတယ်ဒါကြောင့်မို့တကယ်လို့ကျွန်တော်နေရပြန်ရင်းမှာအစိုးရသဘောတူညီမှုမှာ international ရဲ့ access ကအဲ့ဒီဘယ်နေရာမဆိုရောက်အောင်တွားနိုင်ဖို့ခွင့်ပြုဖို့လိုပါတယ်ဆိုတာကျွန်တော်တို့အထည်တွင်ပြောထားတာပြောတာပြီးဖြစ်ပါတယ
်ဒီနေရာမှာအကောင့်ထဲပေါ်ရေးမှာဒီ data တွေညီညာရေးရလည်းအရန်အရေးကြီးပါတယ်ပြောမှဆိုရင် KIA ကလည်း NCA နဲ့လက်မှတ်မထိုးထားတဲ့ခါကျတော့တက်မလို့ရဲ့သဘောထားရောဘယ်လိုရှိလဲတက်မလို့ဘက်ကရောဒီကိစ္စမှာပူးပေါင်းပါဝင်ကူညီနိုင်ပါမလား
အကျွန်တော် NRPC နဲ့တွေ့တဲ့အချိန်မှာတက်မလို့ဘက်ကတွေ့ဆုံပြောတဲ့အချိန်မှာတက်မလို့ဘက်ကတော့ voluntary မှာခက်ခဲမှုရှိမယ်လို့မှန်းဆရပါတယ်။ဘာကြောင့်လဲဆိုတော့ဒီ KAO ဥက္ကဋ္ဌဗိုလ်ချုပ်ဘန္နာကသူဥက္ကဋ္ဌတက်တန်းစတဲ့အချိန်ကနေစပြီးမှ IDB တထောင်ကိုသူဒီဇိုင်းမှလုံဆောင်သွားတဲ့အချိန်မှာဒီလေးလဒီတစ်ခက်တည်းအပြစ်ခက်ရဆဲတွေနှစ်လအပြစ်ခက်ရဆဲတွေဖြစ်ပေါ်လာတာအရင်ဒီမူလစစ်ပြေကအဲ့ဒါဖြစ်တယ်။ဆိုတော့ KAO ဘက်ကလည်း voluntary ကိုထိုးဖို့သူရှိပါတယ်။ဒါပေမဲ့တစ်ခက်ကဒီ NRPC တက်မတော်ဘက်ကNC ထိုးတဲ့ liquid DOC ကိုသူတို့ precondition ထည့်မယ်ဆိုရင်တော့ကျွန်တော်တို့အနေနဲ့ဒီ KAO အနေနဲ့သူတို့လက်မှတ်ထိုးဖို့အခက်အခဲတွေဖြစ်မယ်ဆိုတာကျွန်တော်တို့ကြိုတင်မှန်းဆရပါတယ်အဲ့ဒါကြောင့်မို့လို့ voluntary ကို IDB ပြန်ရေးပုံမှာပဲ focus လုပ်ပြီးမှထိုးမယ်ဆိုရင်တော့ဒီနေရာပြန်ရေးကတော့အကောင့်တွေပေါ်နိုင်တယ်ဆိုတာကျွန်တော်တို့ယုံကြည်ပါတယ
်ဟုတ်ကဲ့ဒေါက်တာကလမ်ဆန်ဆောင်လီလိုင်းပေါ်မှာခဏနေပါဦးခင်ဗျာကျွန်တော်တခြားပင်နယ်ဆွေးနွေးမယ်သူတွေကိုဖိတ်ခေါ်ခြင်းလိုပါကျွန်တော်ရခိုင်မျိုးသားကွင်ရကဥတင်ထူအောင်ကိုဖိတ်ခေါ်ခြင်းပါခင်ဗျာဥတင်ထူအောင်ခုနကဒေါက်တာကလမ်ဆန်ဆောင်တို့ကချင်းချီနေနဲ့တော့ရခိုင်ချီနေရတော့ကွာမထင်နဲ့ဘာလို့ဆိုရခိုင်မှာတော့ခုလက်ရှိကိုတိုက်ပွဲတွေဖြစ်ပြီးဒုက္ခသည်တွေကပြေးနေရတဲ့အနေအထားအဲ့တော့ တော့အနေထားကဒုက္ခတွေရဲ့အနေထားပေါ့နောက်ဆုံးကြုံရတဲ့အနေထားမှာဆိုလို့ရှိရင်ကျွန်တော်တလောကဒီဒီရပိုင်းတွင်မှာပဲဒုက္ခတွေတွေ့ထားတဲ့ဘုံကြီးချောင်းတောင်ကိုစစ်တပ်ကဝိုင်းတာတွေပဲကြုံရတော့အဲ့တော့စုစုပေါင်းဒုက္ခတွေကဘယ်လောက်ရှိနေပြီလဲကိုတင်ထူအောင်ရက်ခိုင်ပါအခုတိုက်ပွဲတွေကြောင့်
ကချင်ဒုက္ခစစ်တီဒုက္ခတွေနေလဲရခိုင်စစ်တီဒုက္ခတွေနေလဲကွာကြချက်ကတော့နည်းနည်းရှိတယ်ကြာပါလဲဆိုတော့ကချင်မှာ IDB တွေကိုအရင်ဆိုရရောအခုဆိုရခွင့်ပြုတယ်နောက်ပြီးတော့ပေါ့နော်ဒီကချင်ဘာသာရေးအခအုပ်တွေမှာအာနေထိုင်ခွင့်ရှိတာပေါ့နော်ဒီလိုအခြေအနေမျိုးရှိတယ်အခုတော့ရခိုင်မှာတော့ဟိုတလားဟိုတနေ့ကဖြစ်ပြခဲ့တာတော့ဒါကတော့တတိယနေ့မှာလည်းအကုန်လုံးပြည်သားဖြစ်မှာပါခေါင်းကြောင်တကြောင်ဝင်စစ်တယ်နောက်ပြီးဝင်စစ်တဲ့ခါမှာတက်ဆိုင်ရဆရာတော်တွေကခွင့်ပြုချက်ကိုပေါ့နော်မရမကဆိုတဲ့ပုံစံမျိုးအတင်းအကျပ်လုပ်ယူတဲ့ပုံစံမျိုးဖြစ်လာတယ်ဒါဘယ်လိုမှမရှိတဲ့ကိစ္စကျွန်တော်တို့မြင်တယ်ဒါတစ်ချက်အခုချိန်မှာကျွန်တော်တို့အရင်လဲကဒီပေါ့နော်ဒီဂျွန်လာအထိတိုက်ပွဲတွေဆက်ပြီးတော့ဖြစ်လာမယ်ဆိုရင်ကျွန်တော်တို့ခန့်မှန်းခဲ့တာပေါ့နော်လေ5000 6000လောက်ရှိလာမယ်လို့ကျွန်တော်တို့ခန့်မှန်းခဲ့တယ်ဒါပေမဲ့အခုချိန်မှာကျွန်တော်တို့ခန့်မှန်းခဲ့တဲ့လူပေါင်းရောက်လာပြီပေါ့နော်စေတီးဆောင်ဒုက္ခတွေဥယျာဉ်စုပေါင်း4653ယောက်ရှိနေပြီပေါ့နော်4000ကျော်ပြီပေါ့ဒါဟာအဲခိုင်တပြည်နယ်လုံးမှာရှိတဲ့စေတီးတဲ့ဒုက္ခတွေဥယျာဉ်ပေါ့နော်စခန့်ကျင်ပမှာရှိနေတဲ့စေတီးတဲ့ဒုက္ခတွေဥယျာဉ်ရှိသေးရဲ့ဒီထဲမှာ4000ကျော်ထဲမှာ18435ယောက်ပေါ့နော်နောက်တစ်ခါစခန့်ထဲမှာရှိနေတဲ့စေတီးဒုက္ခတွေဆိုပြီးအခိုင်မှာရှိတယ်24218ယောက်ပေါ့နော်အဲ့လိုကြွယ်ကြွယ်ရှားနာမှုတွေတော့နည်းနည်းရှိပါတယ
်ဒီရခိုင်ဒုက္ခတွေနဲ့ပတ်သက်လို့အကူအညီကဘယ်ဟာကိုမှီခိုနေရလဲကျွန်တော်တိတိလောက်နိုင်ငံတကာအကူအညီလည်းမတော်နိုင်တော့ရခိုင်ဒုက္ခတွေကိုလက်တလုံးအကူအညီပေးနေတာဘယ်ပုံစံမျိုးနဲ့ပေးနေရလဲ
အဲကျွန်တော်တို့ကတော့ဒီမှာရခိုင်မှာရှိတဲ့ CSO အုပ်စုတွေရဲ့နောက်သက်ဆိုင်ရာမြို့နယ်တို့ဘာလို့ရက်ွက်တို့ကပေါ့နော်တကြွလှုပ်ရှားသူတွေရဲ့နောက်ပြီးတော့ဒီဒီတာရင်နိုင်ရဲ့စိတ်ဝင်စားတဲ့လူတွေကအစုလိုက်အခွဲ့လိုက်ပေါ့နော်ဒီလိုပုံစံတိုင်းမျိုးပဲအဲကျွန်တော်တို့ကုညီရေးကိုအဓိကလုပ်နေတာပေါ့နော်အဲတော့ကုညီရေးလုပ်နေတဲ့အခါမှာလည်းတို့မလိုလားတက်တာစီမှုတချို့လည်းကျင်းရတာရှိတယ်အဲတချို့နေရာတွေကြတော့လည်းဒီပေါ့နော်ကျွန်တော်ကပြောခဲ့တယ်လို့ Skype ပြန်မှမရှိနေဒီလိုဒုက္ခတွေရှိတယ်အဲ့ဒီနေရာဒီပေါ်ရောက်ခွင့်မရတာတွေလည်းအများကြီးပေါ့နော
်ဟုတ်ကဲ့အဲ့မှာကျွန်တော်တစ်ချက်မေးချင်တာကမြမတက်မတော်ကအမြဲဆွဆွဲနေတာရှိပါတယ်အခုရခိုင်ဒုက္ခတွေရခိုင်ကြီးရွာတွေကိုသူတို့ပြစ်တက်ခတ်တဲ့ကိစ္စဝင်ရှာတဲ့ကိစ္စအဲ့ဒီမှာအေးရခိုင်လက်နက်ကင်ဖွဲ့ကရခိုင်ပြည်သူတွေကိုဂျားထဲမှာသူတို့တက်ဖြောက်ပြီးတော့လှုပ်ရှားနေတယ်အဲ့ဒါရခိုင်ပြည်သူတွေကိုကာဝယ်ယူပြီးတော့လှုပ်ရှားနေတယ်ဒီလိုမျိုးဆွဆွဲတာတွေရှိပါလေခင်ဗျာအဲ့တော့အဲ့ဒီအနေနဲ့ပတ်သက်လို့ရောဗာများပြောလို့ပါလေဒုက္ခသည်စခန်းတွေထဲမှာတကယ်ပဲအေးရခိုင်လက်နက်ကင်ဖွဲ့တွေရှိနေလို့လား
ကျွန်တော်ကိုယ်တိုင်ကြုံခဲ့ရတဲ့အတွေ့အကြုံတစ်ခုပါပဲ။မြောက်ဦးတိုက်ခိုက်ခံရပြီးတော့နော်။အဲမြောက်ဦးတိုက်ခိုက်ခံရပြီးနောက်တနေ့မှပဲကျွန်တော်မြောက်ဦးကိုရောက်သွားတယ်။မြောက်ဦးကိုရောက်သွားတဲ့အချိန်မှာအဲကျွန်တော်တို့ဆေးပြေဒုက္ခတွေဆစ်ဆောင်စခန်းတွေသွားတယ်။မြောက်ဦးဒေသခံတွေပါတယ်၊ရမီရဖတွေပါတယ်။ကျွန်တော်တို့သွားတဲ့အခါမှာလက်လက်ကြီးတွေနဲ့ပြစ်ခတ်တာကိုကျွန်တော်တို့ကိုယ်တိုင်ကြုံခဲ့ရတယ်။တနေ့တနေ့မှလက်လက်ကြီးပြစ်ခတ်မှုပါပေါ့နော်။အချိန်ကြီး30ဆက်မနည်း40ဆက်မနည်းရှိတယ်။အဲ့တော့ကျွန်တော်တို့ဒီဘတ်ဂျက်တွေတွေရရတယ်ဒီလိုမျိုးရောက်ရင်ချင်းမှုဆောင်တခုမှတော့ဒီလိုပြက်ကတ်မှုတွေကျွန်တော်တို့ရှင်းနေတာတွေ့ခဲ့ရတယ်ကျွန်တော်တို့ဒါလက်တွေ့အခြေအနေပါမကြခင်ကလည်းကျွန်တော်တို့ဒီမှာဒီကိစ္စနဲ့မျိုးဥစ္စာပဲဘယ်လိုရမလဲဆိုတဲ့အကြောင်းအရာနဲ့ဒီဒီဘိတ်တို့ဘာလို့မှရှင်းနေတာလဲကျွန်တော်တို့လုတ်ခဲ့ပြီးပြီတချို့ဟာကြီးအဲ့တော့ဒီအချက်တွေကကျွန်တော်တို့တပ်ပီခံချက်တွေပေါ့နော်ဘာကြောင့်လဲဆိုဒီလိုနိုင်ငံတကာကံမှုထားတဲ့ဇုံတွေပေါ့နော်ဒုတိယကမ္ဘာစစ်တုန်းကစစ်ချောင်ရဲတဲ့နေရာတွေကိုကျွန်တော်တို့အခုချိန်မှာတိုက်ရိုက်ခံနေရတယ်အဲ့တော့ဒီဟာကိုကြည့်ချင်းအောင်ပြဘသူကလည်းဘသူကလိုအပ်ချက်ရှိနေတယ်ဆိုတော့အချက်ကတော့ကျွန်တော်တို့ဒါကိုပေးချချင်းလင်းစရာမလိုဘူးလို့ကျွန်တော်တို့ကတော့ဒီလိုမြင်တယ်ပေါ့နော်အဲ့တော့ဒီဟာဆွတ်ဆွတ်ချက်တွေကလည်းပေါ့နော်မြေကြီးအခြေအနေတွေနဲ့ကင်းကွာနေတယ်လို့ကျွန်တော်အဓိကပြောချင်ပါတယ
်ဟုတ်ကဲ့ဒီဒုက္ခသည်တွေနဲ့ပတ်သက်ပြီးတော့အခုကရခိုင်လူမှုအဖွဲ့အစည်းတွေကအကူအညီပေးနေတယ်ပေါ့ရခိုင်ပြည်နယ်အစိုးရဗဟုအစိုးရပြည်အောင်စုအစိုးရဖြစ်ဖြစ်နောက်ပြည်နယ်အစိုးရဖြစ်ဖြစ်အစိုးရအာဏာပိုင်တွေဘက်ကဒုက္ခသည်တွေအတွက်တည်ထောင်အကူအညီပေးတာမျိုးရှိပါလား
ဒီကိတော့ကျွန်တော်တို့ကိုင်ဒီဘလောက်တောင်ရခိုင်ပြည်နယ်အစိုးရအထူးအောင်ပံ့ပိုးပူနေလို့ကျွန်တော်တို့မတွေ့ရဘူးနောက်တစ်ချက်ကပြည်ထောင်စုအစိုးရဝန်ကြီးတွေနဲ့လည်းကျွန်တော်ပြည်ထောင်စုဝန်ကြီးတွေနဲ့တွေ့ခဲ့တာရှိတယ်နောက်တစ်ခါကျွန်တော်တို့နိုင်ငံတော်သမ္မတရုံးနဲ့တွေ့ခဲ့တာရှိတယ်အဲ့တော့ဒီအခြေအနေမျိုးမှာလည်းကျွန်တော်တို့ပြောတာပေါ့နော်အစိုးရဘက်ကလုတ်ကန်ဆောင်ရွက်မှုဟာကျွန်တော်တို့ဒီရက်သက်အဖွဲ့အစည်းတွေလုတ်ကန်ဆောင်ရွက်မှုလောက်တော့မှကျွန်တော်တို့တာမသွားတာရှိတယ်လို့အဲ့လိုပြောတဲ့အခါသူကဘာပြန်ပြောလဲဆိုသူတို့အနေနဲ့ကြတော့တနိုင်ငံလုံးကိုထောက်ပံ့ရတဲ့တော့ budget line နဲ့တယ်ပေါ့နော်အဲ့တော့ budget line ကိုကျွန်တော်ကတိုးလို့မရဘူးလားတချို့နေရာတွေကကျွန်တော်ပြောတာပေါ့နော်အဲ့တော့သူတို့အနေနဲ့တော့စူးစမ်းကြည့်မယ်ဆိုတဲ့ဟာလျောင်းနေပဲကျွန်တော်တို့ဒီလိုအခြေအနေမျိုးပေါ့နော်ကြုံခဲ့ရတယ်ဆိုတော့ဘက်ကပြန်လဲနေရာချထားရေးကိုထောက်ဒုက္ခတွေရဲ့စာဝုန်းကြီးကိုတော့ကျွန်တော်တို့ဖြည်းဖြည်းအောင်ပြေးတာပံ့ပိုးပေးတာတစုံတရာကျွန်တော်တို့အခုချိန်ကြီးမတွေ့ရသေးဘူးပေါ့နော်
ဟုတ်ကဲ့ခင်ဗျာကုတင်ထူအောင်ဒေါက်တာကလမ်ဆမ်ဆောင်လီလိုင်းပေါ်မှာခဏနေပြီးအောင်ခင်ဗျာကျွန်တော်တို့ရှင်တွေနဲ့ချုပ်ဆွေးနွေးမဲ့သူတွေဖိတ်ခေါ်ကြပါလေအရင်ဆုံးမိုက်ဤတင်စာမောင်ကိုဖိတ်ခေါ်ကြပါလေမိုက်ဤတင်စာမောင်ကတော့စစ်ဆန့်ကြီးရေးတက်ကြွလှူရှားသူတူလည်းဖြစ်တဲ့ခါကျတော့စစ်ဆန့်ကြီးနဲ့ပတ်သက်ပြီးတော့မြို့ပေါ်ရီမှာဒီဥဆောင်လှူရှားနေတဲ့လူငယ်တူပါအဲ့တော့ကျွန်တော်သိကျင်တာကဒီကချင်မှာဖြစ်နေတဲ့ရခိုင်မှာဖြစ်နေတဲ့ဒုက္ခတွေတွေအခြေအနေစီးရေးပြဿနာတွေကိုတကယ်မြို့ပေါ်မှာရှိတဲ့လူတွေကရောတကယ်ကြကြနနာသိတဲ့အခြေအနေရောက်နေပြီလားသိရောသိကြရဲ့လား
ဟုတ်ကဲ့ပါရှင်အခုဆက်နေတဲ့တက်စီဒီဘက်မှာအမျိုးမျိုးဝက်ဆက်လုပ်ကြည့်ရဲပေါ့လေးကြည့်ရဲတီးတဲ့အတိုင်းတာအနေနဲ့တော့တိကြပါရဲဒါပေမဲ့စစ်ကိုထထဲဝဝဆန့်ကျင်ကြမလားလို့ပြောတဲ့အခါမှာစစ်ရဲ့ဒီချက်စုကျိုးတွေကိုတော့ဒီဘက်ကမြို့ပေါ်မှာနေကြတဲ့သူငယ်တွေအနေနဲ့တိတ်ပြီးမခံစားရတဲ့အတွက်ပေါ့နော်စစ်ကိုဆန့်ကျင်တဲ့ကိစ္စမှာတော့သူတို့အနေနဲ့တထောင်ဝင်ပါခဲ့တာလို့တော့မရှိဘူးဒါပေမဲ့ကျမတို့အနေနဲ့ခံထားတာကဒီဗီယက်နမ်မှာအမေရိကန်တွေစစ်ရှုံးသွားရတဲ့အကြောင်းရင်းကဒါအမေရိကန်တွေကိုယ်တိုင်ဆန့်ကျင်လို့ပေါ့နော်ဆိုတော့အဲ့ဒီတော့ကျမတို့အနေနဲ့မြို့ပေါ်မှာနေခဲ့ပြီးရှိတော့လေအဲ့ဒီပေါ့ကချင်ပြည်နယ်မှာဖြစ်နေတဲ့စစ်ပွဲတွေရခိုင်ပြည်နယ်မှာဖြစ်နေတဲ့ထိုးစစ်တွေအသေးအံလုပ်နေတဲ့ဒီအသက်မှာတည်ရှိနေတဲ့ကောနာထိုးစစ်အမျိုးဆုံးရုပ်ပြင်သွားဖို့တက်ဆိုရင်တော့ကျမတို့မြေပေါ်မှာနေနေတဲ့ဒီလူတွေရဲ့စစ်ဆိုင်ကြီးလှုပ်ရှားမှုတွေစစ်ဆိုင်ကြီးဟောပြောမှုတွေရာလဲအင်တန်မှထျောက်တယ်လို့ယူဆတဲ့အတွက်ကျမတို့အနေနဲ့တော့ဒီမှာရှိတဲ့ဒီနယ်ကြီးပေါ့နော်တစ်နိုင်တစ်ပိုင်းအားဖြင့်တော့အများတန်းတော့ကျမတို့ကဒီပြည်ရေးစစ်ကိုအများတန်းဆန့်ကျင်နေတယ်ပြီးတော့မြန်မာတပ်မတော်ရဲ့တိုင်းနာဒေသတွေမှာထိုးစစ်တွေကျမတို့အနေနဲ့အများတန်းဆန့်ကျင်နေပါလိမ့်ရှင်ဟုတ
်ဟုတ်ကဲ့မတ်ဤတန်စာမောင်တို့ good 8ဒီစစ်ဆိုင်ကြီးဆန္ဒပြလှူရှားမှုတွေဟောပြောပွဲတွေကျွန်တော်မကြကနာကျွန်တော်သတင်းတွေလည်းလုတ်ပါတယ်အဲ့တော့ဒီအရင်နဲ့ပတ်သက်လို့အာနာပိုင်ကြီးရဲ့သဘောထားရောဘယ်လိုရှိလဲအာနာပိုင်ကြီးဘက်ကထောက်ခံလားအာနာပိုင်ကြီးဘက်ကအနောက်ရှက်ပြီးတာမျိုးရှိလားအာနာပိုင်ကြီးရဲ့သဘောထားဘယ်လိုများရှိပါလဲ
ဟုတ်ကဲ့အားလုံးကျွန်မကြုံတွေ့ရတာကတော့အရင်အစိုးရခေါ်ပေါ့နော်အခုအစိုးရခေါ်ကသူတို့စတက်လာကလေးကဒီငင်းချမ်းကြီးကိုလုံမယ်ဆိုပြီးတော့မှအဲတက်တဲ့ထန်တန်ကိုကြီးကျော်ကြကြပေါ့တကယ်သူတို့လက်ထံမှာငင်းချမ်းကြီးကိုဘယ်လိုပြောက်ပြမယ်ဆိုတော့မှတက်တဲ့တန်ထန်ကြီးကျော်တက်လာကြတဲ့သူတွေပဲဒါပေမဲ့တကယ်ပုံဖော်မှုအပိုင်းကိုတွားကြည့်လိုက်မယ်ဆိုရင်ပြည်သူလူထုအတွက်ဒီအရှင်းနေတဲ့ရှင်ဒီမလို့အတန်ကအထက်ကအစိုးရကြီးပေါ့မရောက်နိုင်ဖြစ်နေမလွမ်းနိုင်ဖြစ်နေဆိုတော့ကျမတို့ကအစိုးရတော့ advocate လုပ်လို့မရဘူးဖြစ်နေဆိုတော့ကျမတို့အတွက်လုပ်လို့ရတဲ့ speaker လမ်းပေါ်ထွက်တာလည်းရှိတယ်ဆိုတော့ကျမတို့ကအများတန်းဒီလမ်းပေါ်ကနေပေါ့နော်အစိုးရကအများတန်းပေါ့အော်ရှစ်ပြောဆိုတာပေါ့နော်တစ်ခါကမကြားတဲ့အောင်ဆောင်းတာလားတကယ်လို့မကြားတာလားမသိချင်ဆောင်းတာလားတော့ဒါတော့ကျမတို့မသိဘူးဒါပေမဲ့အဲ့ဒီအကျိုးဆက်နေနဲ့ကျမတို့အမြင်နဲ့ပြန်ရတာကကျမတို့ရဲ့ဒီဘက်ကစစ်ဆန့်ကျင်ရေးလှုပ်ရှားမှုဒီကိရိယာစစ်တွေရက်ပြီးပါထိုးစစ်တွေရက်ပြီးပါလို့အမြင်နဲ့အော်လိုက်တိုင်းအဲ့ already ဒီအကုန်လုံးကပုံမှန် session ဒါမှမဟုတ်အခုဆိုရင်ပုံမှန်ချက်ကိုပေါ့နော်ရေးစီစီအနေနဲ့အများအားတက်ခံရတယ်ဒီချက်ကိုစိုးလာရင်905ခခွေလို့ပုံမှန်ဒီမျိုးကိုတက်ခံနေရတယ်တကယ်တော့ရေးချမ်းကြီးဆိုတာကဒီရေးချမ်းတိစောက်မှုကအစိုးရကိုယ်တိုင်ကလည်းတော့အစ်စ်နဲ့လုံဆောင်နေတဲ့အချိန်မှာစီတူဒီရဲ့ participation အမြင်နဲ့ပြောင်းနေတယ်စီတူရဲ့အတန်ကိုအမြင်နဲ့ချမှတ်ခံထားရနေတယ်ပြီးတော့မှဒီရေးစီစီဥပဒေပေါ်တော့ဒီပုံမှန်ချက်ရှိဒီပုံမှန်ချက်ကိုဆိုတာကလည်းကျွန်တော်တို့ဒီနိုင်ငံရေးတက်ကြွလှုပ်ရှားသူတွေနိုင်ငံရေးဓမ္မတွေဒီနိုင်ငံရေးအတိုင်းဝိုင်းမှာဆိုရင်အမြင်နဲ့တက်မှတ်ဖြစ်နေတဲ့ဥပဒေပြပေါ့နော်ကျွန်မအနေနဲ့ခံယူထားတာကလက်လက်ခွင့်ဆိုတာအင်မတန်မှကြီးကျယ်နေရတဲ့ချက်လွတ်ခွင့်ကိုပေါင်ကက်ထားလို့မရဘူးဆိုတော့လွတ်ခွင့်မှာစီးနဲ့ကန်းလို့လုပ်ရမယ်လွတ်ခွင့်ကိုဥပဒေတင်ရမယ်ဆိုကြတဲ့ဒါလွတ်ခွင့်ထောက်ပေါ်ပြောဆိုခွင့်ဖြစ်နေတယ်လို့ကျမတို့မတတ်မှတ်ပါရှင်ဆိုတော့ကျမတို့တွေအနည်းငယ်ပေါ့နော်ရင်းချင်းတခါပြောတာတိတ်တာတော့ကျမတို့ကအာနာရှိတယ်လည်းမဟုတ်ဘူးလက်ရှိပြည်ပြည်ချားထဲမှာအမြဲအပေါ်မှာဖြစ်နေတယ်လည်းမဟုတ်တဲ့ခါကျတော့ကျမတို့အတန်လေးကအစိုးရနားကိုကြားဖို့အရင်ခက်တယ်ဆိုတော့ကျမတို့ရဲ့ပါဝင်ခွင့်ကမင်းကအမြဲပြောနေကြတာဒီအတွက်ကျမတို့အမြဲပြင်ရတာလေနေချင်းတော့မဟုတ်ဘူးအစိုးရကအမြဲပြီးလိုက်တဲ့လက်ဆောင်လေးကျမတို့ဒီငောင်းငါထားပြီးပြီးတယ်ဆိုတော့ဒီနေ့ကျမတို့ကြုံနေရတာပေါ့နော်
တော်
တော်များကြုံကြတာကတော့ဒီရေးစီစီအမြဲတားဆီးခံရတယ်ပေါ့ဆိုတော့ဒါကအစိုးရရဲ့ဒီပေါ့ဒီနောက်ပတ်စံပေါင်းများများစွာပေါ့နော်ပိန်းပေါင်းများများစွာနေချင်းကိုအခောက်ထဲပေါ်နေတယ်ပြောပြီးတော့မှ
ဒီလိုရဲ့ရေးချင်းအပေါ်မှာပူပေါင်းပါဝင်ခြင်းကိုအများကြီးဆက်ဆက်ထားတဲ့အကောင်းကြီးပါရှင်။ဟုတ်ကဲ့ခင်ဗျာကျွန်တော် note 3ရှိတူရှိပါတယ် slime buikong ဆိုနေမြင်များလို့ရပါတယ်ခင်ဗျာ
။ Okay စစ်ချင်းနဲ့တမျှကာလပတ်လုံးတော့ IDP လို့ရှိနေမှာပဲအဲ့တော့စစ်မဖြစ်အောင်တော့အခုချိန်ကြီးတော့အပြစ်ခရဆေးတာလို့ပါတော့ထားလိုက်အောင်ကျွန်တော်ဖြစ်ဖြစ်ချင်တာကတော့ပြည်လုံးကြီးလာခံကိုဆက်လက်ပြီးတော့27ရက်စစ်ပြည်လုံးကြီးလာခံအဲ့ဒီ
တော့ညီလာခံဆက်လက်ကျင်းပစေစေနဲ့အခုကညီလာခံလည်းမကျင်းပနိုင်လို့ဆိုတော့တကယ်တမ်းကျတော့ဒီလိုမျိုးကြီးကျယ်တဲ့ IDPD အိမ်ပြန်နိုင်အောင်တော့စစ်မဖြစ်ရလေအောင်ဒီပြည်သူညီလာခံမှာလည်းတော့တော်ဆွေးနွေးဖို့လိုအပ်တယ်လို့ကျွန်တော်မြင်တယ်။နောက်မို့ရင်တော့ဒီတိုင်းတိခါရစေမယ်ဆိုတာတော့ဒါတော့အဆင်ပြေမှာပါဘူး။အခုကညီမပြောလို့ဒီလိုသူဒီရလည်းတော့ဆန္ဒပြတဲ့ချိန်မှာအစိုးရကလည်းတက်မတော်ကိုညီညီမှဆိုးလို့အပိပိနာရဘာလို့ရှိတော့27ရာစုပြင်းလို့ညီလာခံအမြန်ဆုံးကျင်းပပြုလို့မှဘာလို့နိုင်မလဲဥပမာမခွဲထွေးရဆိုတဲ့ဥစ္စာတော့ဘာလို့တော့မှခွဲထွေးပိုင်ခွင့်ရှိတယ်ဆိုတဲ့ဥစ္စာတော့ကိုကျွန်တော်တို့ကခုမှမထဲပဲနဲ့အဲ့ဒါကနေစပြီးတော့မှဒီအပြစ်ခက်ရစီအထိတို့ပြုလို့နိုင်ထားတာရင်အင်းနေပြတာမလို့ကျွန်တော်မြင်တယ်ဗျာ
။ဟုတ်ကဲ့ခင်ဗျကျွန်တော်တို့ဒီပေးစာတွေမှာလည်းအဲ့လိုပါပဲ။တော်များပြောနေတာကနိုင်ငံရေးပြဿနာကိုအရင်ရှင်းရမယ်ဆိုတဲ့အခုဆိုရင်ပေးစာတစ်စောင်ဆိုရင် Do One Lunger သူကတော့တက်မရိုရဲ့သဘောထားမပြောင်းသေးရတော့ပြင်းကြီးကြီးမရနိုင်ဘူး။ပြင်းကြီးကြီးရတော့မှဖြစ်မယ်။အဲ့တော့လူတိုင်းသိရမှာပြင်းစစ်ကြီးရဲ့တက်ခါမြန်မာတက်မရိုဖြစ်တဲ့ဆိုပြီးသူ့ရဲ့ပေးစာမှာလည်းပြောပါတယ်။အဲ့တခြားသောစာတော်များမှာလည်းအဲ့လိုပြောပါတယ်။အဲ့တော့ Dr. Kalam Samsung ကိုကျွန်တော်နောက်ဆုံးတစ်ခုမေးချင်တာကခုနက Dr. Kalam ပြောထားတဲ့အထက်မှာဒုက္ခတွေတွေပြန်ရေးကိုအဓိကထားမဲ့ bilateral ထိုးရေးပေါ့နော်အဲ့လိုမျိုးလုပ်တော့ဒါပေမဲ့နိုင်ငံရေးပြဿနာကိုမဖြေရှင်းနိုင်မနဲ့ဒုက္ခတွေတွေပြန်ရေးကရောတကယ်တမ်း realistic ဖြစ်နိုင်ပါမလားအဲ့ဒါလေးကျွန်တော်တို့တိုးလေးဖြည့်ပြပါခင်ဗျာ
ဟုတ်ကဲ့အဲ့ဒီ bilateral ကိုကျွန်တော်ပြီးတဲ့နောက်မှာ NC လမ်းကြောင်းကိုတောဖို့ဆိုတာနိုင်ငံရေးလမ်းကြောင်းဖြစ်ပါတယ်ဒါဆိုအဲ့ဒီနိုင်ငံရေးလမ်းကြောင်းပေါ်မှာအတိုင်းတားတွေလိုချင်တဲ့ federal ပြည်ထောင်စုကြီးပေါ်လာရင်တော့အားလုံးအမှပြည်ပေါ်မှာဖြစ်ပါတယ်ဆိုတော့ကျွန်တော်အဲ့လိုယုံကြည်ပါတယ်
ဟုတ်ကဲ့အခုနောက်ခုနကဒေါက်တာကလမ်ဆမ်ဆောင်တို့ဂျိုးပန်းနေတဲ့ပေါ် NC အဆင်မဟုတ်သေးရဲ့ bilateral ဖြည့်ရအောင်ဘယ်လောက်ထိဖြစ်နိုင်လဲခင်ဗျာတက်မတော်ကတော့ NCO ပဲသူကခံရက်ပြီးပြောနေတာ哦
ဟုတ်တယ်အဲ့ဒါကြောင့်တက်မတော်က NCA ထိုးဖို့ဂတိကဝတ်ပါမှ bilateral ထိုးမယ်ဆိုတဲ့ကြိုးဆိုချက်ကတော့ဒါbilateral မဖြစ်ဖို့များမဲ့ဘက်ကိုတောင်းနေတယ်ဆိုတာကျွန်တော်အဲ့လိုကျွန်တော်မြင်တာပေါ့အဲ့ဒီကိစ္စက
ဟုတ်ကဲ့ပါခင်ဗျာကျွန်တော်ဒဲလီလိုက်အစီအစဉ်အချင်းစစ်သွားလို့ပါအခုပါဝင်ဆွေးနွေးပြီးတဲ့ဒေါက်တာကလမ်ဆန်ဆောင်ဦးတင်ထွန်းအောင်နဲ့ကျွန်တော်တို့ရှင်ဒီအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒဲလီလိုက်အစီအစဉ်ကိုတော့ဒီမှာပဲကျွန်တော်ဝင်ပြပါခင်ဗျာ
ကိုဒါညိုအစီအစဉ်ထုတ်လွှင့်ပေးခဲ့တဲ့အင်္ဂါညတရက်လေးလိုင်းဆွေးနွေးကအစီအစဉ်ဖြစ်ပါရဲ့ရှင်။အခုမနက်ပိုင်းထုတ်လွှင့်ခဲ့တဲ့တနားရီစာအစီအစဉ်အစအဆုံးကိုမနက်၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 19 41တို့ကနေပြန်ပြီးတော့နားဆင်နိုင်ပါရဲ့ရှင်။အခုဗိုလ်ရဟူးနေမနက်ခင်ထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုရိုင်းမင်းထွန်းကပြောပြပေးပါဦးမယ်ရှင်။
American သမ္မတ Donald Trump ကမက္ကဆီကိုနိုင်ငံနဲ့လူမှုကြီးကြပ်ရေးဆိုင်ရာသဘောတူညီချက်အသေးရရှိကြောင်းအင်္ဂါနေ့ကအင်ဖြူရောမြက်ခင်းပြင်ရှေ့မှာသတင်းထုတ်တွေကိုပြောခဲ့ပြီးမက္ကဆီကိုဘက်ကတုံ့ပြန်ပြောဆိုရမျိုးမရှိသေးပါဘူး American ရွေးကောက်ပွဲမှာ Fresh Air ဂျာဝင်ဆက်ဖတ်မှုစုံစမ်းစစ်ဆေးရေးကိစ္စ Robert Mueller ရဲ့အစီရင်ခံစာနဲ့ဆက်ဆက်ပြီးရှေ့နေချက် William Barr နဲ့အင်ဖြူရောအကြံပေး Don McCamno ကိုတရားစွဲဆိုရေးစီစဉ်ဖို့ American Outlook တော်ကအင်္ဂါနေ့မှာမဲခွဲဆုံးဖြတ်ခဲ့ပါတယ်ဆူဒန်နိုင်ငံမှာဂျာဖြတ်အုပ်ချုပ်ရေးကောင်စီထူထောင်မှုအတွက်အတိုက်ခံကောင်းဆောင်တွေကဆန္ဒပြပွဲတွေရက်ဆိုင်မှာဖြစ်သလိုဆူဒန်စစ်ကောင်စီနဲ့ဆွေးနွေးပွဲတွေလုပ်ဖို့လည်းသဘောတူညီခဲ့ကြပါတယ်။ American ပြည်ထောင်စုနဲ့မြောက်ကိုရီးယားနိုင်ငံတို့ကြားနျူကလ িয়ার ဆိုင်ရာဆွေးနွေးပွဲကိစ္စတွေရှင်းမတိုးနောက်မှသာဖြစ်နေတဲ့အချိန်မှာပဲမြောက်ကိုရီးယားကောင်ဆောင် Kim Jong Un စီကစာတစ်စောင်လက်ခံရရှိတယ်လို့ American သမ္မတ Donald Trump ကအင်္ဂါနေ့ကပြောပါရတယ်။ဒီစာပုဂ္ဂိုလ်ရေးရရေးထားတဲ့နှစ်လုံးပွဲကောင်းတဲ့စာတစ်စောင်ဖြစ်ကြောင်းနဲ့သူနဲ့နောက်ထပ်ဆွေးနွေးပွဲရှိနိုင်တယ်လို့သတင်းတောက်တွေကိုသမ္မတ Trump ကပြောကြားခဲ့ပါတယ်။ British နိုင်ငံမှာဖမ်းဆီးထိန်းသိမ်းခံရတဲ့ WikiLeaks ထိတောင်သူ Julian Assange ကို American နိုင်ငံကိုလွှတ်ပြောင်းပေးဖို့ American တရားရေးဝန်ကြီးဌာနက British နိုင်ငံကိုတရားဝင်တောင်းဆိုလိုက်ပြီးဖြစ်ပါတယ်။ဆက်ဆွဲချက်တွေအရအပြစ်ရှိတယ်ဆိုရင် Assange ဟာဆက်ဆွဲချက်အသစ်တစ်ခုစီအတွက်10နှစ်စီအကြမ်းကြခံရဖို့ရှိပါတယ်။အိန္ဒိယနိုင်ငံနောက်ပိုင်း Gujarat ပြည်နယ်ထဲမှာလာမယ့်နှစ်ရက်အတွင်းတိုက်ခိုက်တော့မဲ့ Vayu မုန်တိုင်းတန်းကြောင်ပေါ်ရောက်ရှိနေတဲ့ဒေသခံ3000လောက်ကိုဘေးကင်းရာပြောင်းရွှေ့ပြီးဖို့အာဏာပိုင်တွေကစီစဉ်နေကြပါပြီခင်ဗျာ
။ဗိုလ်ထူးနေမြတ်ခင်ထိတ်တန်းရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုရဲမင်းထွန်းပြောပြပေးသွားတာပါ။ဒီမနေ့အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Darrell Smith ဖြစ်ပါရဲ့ရှင်။ဒီကနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ18 19 25တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
Thank you.
This program has come to you from the Voice of America, Washington.